Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington Bureau of View American တန်ခါနေ2015ခုနှစ်ဇူလိုင်လ14ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ3240နဲ့49ရောကနေစတင်အတန်လွှင့်နေပါခင်ဗျာ။မနက်တော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဇောမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမရဦးသိန်းစင်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ယူကော့ပွဲမှာဝင်ရောက်ရှင်းပြမှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်အီရန်နျူကလ িয়ার အရေးဆွေးနွေးပွဲတွေမှာကန့်တက်ချင်းကြော်လွန်သွားတဲ့အခြေသဘောတူညီချက်တစုံတရာမရပိုင်းဖြစ်နေပါသေးတယ်အမေရိကန်သမရယူကော့ပွဲမှာဝင်ရောက်ရှင်းပြမှုအတွက်ရီပပ်ဘလစ်ကန်ကိုစားပြုကိုစလဲလောင်းနောက်တစ်ယောက်ထပ်တိုးလာပြန်ပါပြီဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဥဆမ်မိုဝင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့မြန်မာသမ္မတဦးသိန်းစင်ဟာလာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ပြောလိုက်တာနဲ့ပတ်သက်ပြီ
းသမ္မတအဖြစ်ရွေးတော့ပါဘူးလို့ပြောတာမှမဟုတ်ဘူးလေ။ခြေကဥပဒေထဲမှာကိုကသူ့သမ္မတလောင်းကိုရွေးတဲ့အခါမှာသတ်တော်ကိုယ်စားလှယ်တွေအဖြစ်ဖြစ်သတ်တော်ကိုယ်စားလှယ်မှာဖြစ်ရင်လည်းရွေးလို့ရတာပဲ။
ဟုတ်ကဲ့မန္တလေးတိုင်းဒေသကြီးအမရပူရာမြို့နယ်ဖြီသူလတော်ကိုစလဲဦးစော်မြင့်မောင်ပြောသွားတာပါဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်2015ရွေးကောက်ပွဲအတွက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကကိုစလဲစည်းနေစတင်ပြုစုနေတဲ့အကြောင်းတခါအတိုက်ခံ NLD ပါတီနဲ့ SNLD ပါတီတို့ကရောရွေးကောက်ပွဲအတွက်ဘာတွေဘလို့ပြင်ဆင်နေပါသလဲဒီလိုရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေအပြင်ရန်ကုန်မြို့သစ်စီမံကိန်းစတင်ဖို့လုပ်နေတဲ့အပေါ်မှာဘလို့စိုးရိမ်မှုတွေရှိနေသလဲဆိုတာကိုလည်းနားဆင်ရဖို့ရှိပါတယ်ဒီကြောင့်လည်းမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစံမိုးဝေတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာသမ္မတဦးသိန်းစင်ကလာမယ့်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြန်မှာမဟုတ်ဘူးလို့သမ္မတရုံးအထက်တန်းအရာရှိသူက VOA ကိုပြောပါတယ်လွတ်တော်ရွေးကောက်ပွဲတွေအပြီးဒုသမရတွေအဲဒီကမှတဆင့်သမရအဖြစ်ရွေးချယ်တင်မြောက်ရမှာအများသဘောဆန္ဒအရာဖြစ်တယ်လို့လဲသမရယုံအရာရှိကပြောလိုက်တဲ့အတွက်အစောပိုင်းကသတင်းတွေထွက်ရှိခဲ့တဲ့သမရဒုသမရဒုတိယတက်တန်းအတွက်ပါဝင်ရှင်ပြိုင်တော့မှမဟုတ်ဘူးဆိုတဲ့သတင်းဟာမှားယွင်းတဲ့သဘောတက်ရောက်နေပါတယ်ဒုတိယအကြိမ်သမရတက်တန်းထမ်းဆောင်ဖို့ကတော့အချိန်နဲ့အချိန်အခါရစဉ်းစားသွားမှာဖြစ်တယ်လို့လည်းသမရယုံအရာရှိကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့သမရဦးသိန်းစင်ကိုယ်တိုင်မကြခင်မှာထုတ်ပြန်သွားဖို့ရှိတယ်လို့ဆိုပါတယ်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရဒုတိယသမရများအဲဒီကမှတဆင့်သမရအဖြစ်ရွေးချယ်ခံနိုင်ဖို့ပြည်သူ့လူတော်ကိုယ်စားလှယ်တဦးဖြစ်ဖို့မလိုပဲတမအရေးချင်းနဲ့ကန့်ညီသူဘသူကိုမဆိုတမတော်သားကိုယ်စားလှယ်အစုအဖွဲ့ပြည်သူ့လူတော်ကိုယ်စားလှယ်အစုအဖွဲ့အမျိုးသားလူတော်ကိုယ်စားလှယ်အစုအဖွဲ့တို့ကအမည်စည်းရင်းပေးတင်မြောက်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်သမရဦးသိန်းစင်ဟာ2010ခုနှစ်ရွေးကောက်ပွဲတုန်းကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌအဖြစ်နဲ့နေပြည်တော်စပူတီရီမက်ဆန္ဒနယ်ကနေဝင်ရောက်ရှင်ပြန်ပြီးအနိုင်ရခဲ့တာဖြစ်ပါတယ
်အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆွေးနွေးနေမှုစတုထအခြေနောက်ဆုံးသတ်မှတ်ထားတဲ့အခြေကြော်သွားပြီးဖြစ်ပါတယ်ဒါပေမဲ့ဘာကြီးညာချက်တစုံတရာမှထွက်မလာသေးဘူးလို့ဆိုပါတယ်အမေရိကန်ပြည်ထောင်စုအပါဝင် P5+1 နိုင်ငံတွေကကိုယ်စားလှယ်တွေနဲ့အီရန်ရဲ့တာဝန်ရှိသူတွေဟာညတကောင်ကျော်အချိန်မှာထပ်မံပြီးတော့စီဝေးပြုလုပ်နေပါတယ်ဒီကနေ့တင်လေလုံးဩစတြေးလျနိုင်ငံမြို့တော်မှာကျင်းပနေတဲ့အစည်းအဝေးမှာတက်ရောက်နေတဲ့အမေရိကန်တန်တမန်တွေထံကနေသတင်းအစအနဆိုလို့နည်းနည်းပါးပါးပဲထွက်ပေါ်လာခဲ့ပါတယ်ဒါပေမဲ့အမေရိကန်သမ္မတအင်မြူတော်ရဲ့ပြောခွင့်ရသူဂျော့ချ်အာနက်စ်ကတော့စစ်မှန်တိုးတက်မှုတွေရှိခဲ့တယ်ဒါပေမဲ့ပြန်ပြီးတော့တုံ့တက်ရမယ့်အကြောင်းအရာတွေတော်တော်များများရှိနေသေးတယ်ဆိုပြီးတော့ပြောပါတယ်အီရန်ရဲ့ဆွေးနွေးဖက်6နိုင်ငံကြားတိုးတက်ဖြစ်ထမှုတွေရှိနေတဲ့ပြည်ဆက်ပြီးတော့ဆွေးနွေးညှိနှိုင်းမှုတွေပြုလုပ်နေမှာဖြစ်တဲ့အကြောင်းသူကပြောဆိုပါရယ်ဆွေးနွေးမှုဟာဒီကနေ့အဆုံးမတက်နိုင်ခဲ့ဘူးဆိုရင်ကြားကာလအချိန်ကိုဆက်ပြီးတော့တိုးမြင့်ထားမှာဖြစ်တယ်လို့လည်းဂျော့ချ်အာနက်စ်ကပြောပါရယ်တနင်္လာနေ့စောစောပိုင်းတော့အီရန်ဒုတိယနိုင်ငံကြားရေးဝန်ကြီးအဘတ်စ်အရာခ်ချီကမဖြေရှင်းနိုင်တဲ့ကိစ္စတော်တော်များများကြန့်ရှိနေသေးတဲ့အကြောင်းတနင်္လာနေ့နောက်ပိုင်းမှာဖြေရှားလို့ပြီးသွားနိုင်လိမ့်မယ်လို့သူအနေနဲ့လည်းအမမခံနိုင်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
အကျွေးတွေနဲ့ပြည်နေတဲ့ Greece နဲ့အင်းနီဂျင်ဥရောပနိုင်ငံတွေအကြားနိုင်ပေါင်းများစွာဆွေးနွေးကြကြပြီးတဲ့နောက်ငွေကြေးအထောက်ကူပေးရေးအစီအစဉ်ကိုသဘောတူလိုက်ကြတဲ့အတွက်တနင်္လာနေ့ကကမ္ဘာအဆုရှယ်ယာဈေးတွေတန်ဖိုးမြင့်တက်ခဲ့ပါတယ်ဥရောပနဲ့ Greece နိုင်ငံတို့မှာအလားတူအဆုရှယ်ယာတန်ဖိုးတွေတိရခိုင်နှုန်းမြင့်တက်ခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံကအဆုရှယ်ယာတန်ဖိုးတွေဟာလည်းတိရခိုင်နှုန်းကျော်မြင့်တက်ခဲ့ပါတယ်အခုလိုသဘောတူညီချက်ရလိုက်တဲ့အတွက် Greece နိုင်ငံအနေနဲ့ဖွံ့ဖြိုးတိုးတက်ပြီးကျွေးမြီကင်းလွတ်တဲ့နိုင်ငံအဖြစ်ပြန်လည်လှုပ်ဆောင်နိုင်မဲ့လမ်းကြောင်းပေါ်ကိုရောက်လာပြီးဆိုတဲ့အပေါ်သမ္မတအိုဘားမားကကြိုဆိုကြောင်းပြောဆိုလိုက်ပါတယ် Greece အစိုးရကဒေါ်လာ 5,000 ဒေါ်လာတန်9000 6000ကိုလည်းနောက်ပိုင်းမှာပုဂ္ဂလိကလုပ်ငန်းပိုင်နေအဖြစ်ပြောင်းလဲပြစ်ဖို့အဆိုပြုချက်ကိုလည်းအရင်သဘောတူညီချက်အရင်သဘောတူညီမှုရယူရမယ်လို့ဆိုပါတယ်အခုသဘောတူညီမှုရဲ့အစိပ်ပိုင်းဖြစ်တဲ့ငွေကြေးအထောက်အကူအစီအစဉ်မှာ IMF ကအပြည့်အဝပါဝင်ဆောင်ရွက်မှာကိုဂရုအနေနဲ့ကန့်ကွက်လို့မရတော့ပါဘူးဂရိနိုင်ငံမှာအကောက်ခွန်စနစ်နဲ့ပင်စင်စနစ်တွေပြန်လည်ပြုပြင်ရေးလှုပ်ဆောင်ဖို့အချက်တွေအပါအဝင်သဘောတူညီချက်ကိုဂရိလွတ်တော်ကအတီးပြုတ်ထောက်ခံဖို့ဝန်ကြီးချုပ် Alexis Tsipras ကအခုကြိုးပမ်းရတော့မှာဖြစ်ပါတယ်လွတ်တော်ရဲ့ထောက်ခံချက်ရပြီဆိုရင်တော့သူတို့အတွက်ရန်ပုံငွေတွေကိုဥရောပ18နိုင်ငံကလွှဲပြောင်းပေးဖို့ Mr. Tsipras အနေနဲ့စူးစမ်းရမှာဖြစ်ပါတယ
် American ပြည်တော်စုအချင်းတောင်တွေမှာကာလကြာရှည်ပြည့်ကျက်နေတဲ့စနစ်ကိုပြောင်းလဲပြည်ရေးကဏ္ဍတည်းအနေနဲ့အကြမ်းဖက်မှုကျူးလွန်ခြင်းမရှိတဲ့အကျဉ်းသား46ရောက်ရဲ့ထောင်ဒဏ်တွေကိုသမ္မတဥဘာမကရှော့ချဖြတ်တောက်ပေးလိုက်ပါတယ်တင်းနန်လေးသမရအင်ပီရိုကနေဗီဒီယိုနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာသမရကဒီအမျိုးသားတွေအမျိုးသမီးတွေဟာရက်ဆက်ကြမ်းတမ်းခက်ထန်တဲ့ရာဇဝတ်မှုတွေကိုကျူးလွန်ခဲ့သူတွေမဟုတ်ကြတဲ့အကြောင်းဒါပေမဲ့သူတို့အများစုဟာထောင်ဒဏ်အနှစ်20ကြာခံထားခံခဲ့ရပြီးသူတွေဖြစ်တဲ့အကြောင်းပြောလိုက်ပါတယ်သမရဟာသူ့ရဲ့တက်တန်းတစ်လျှောက်တွင်ပြစ်ဒဏ်လျှော့ပေါ်မှုပေးခဲ့တာ60နီးပါးရှိခဲ့ပါပြီဒီထဲမှာအများစုဟာပြီးခဲ့တဲ့နှစ်အတွင်းတရားရေးဌာနကထုတ်ပြန်ထားတဲ့မူးယစ်ဆေးဝါးဆံရတတ်မှတ်ချက်တွေနဲ့ညှိစွန်းနေတဲ့ရာဇဝတ်မှုတွေအရထောင်ဒဏ်အပြစ်ပေးခံထားရသူတွေဖြစ်ပါတယ်။တမရအိုဘားမားဟာ2019ခုနှစ်အင်ပီရိုကနေမထွက်ခွာခင်ပြစ်ဒဏ်လျှော့ချပေးမှုတွေလူငင်းချမ်းသာခွင့်ပေးမှုတွေထပ်ပြီးတော့ပြုလုပ်လိမ့်ဦးမယ်လို့ယူဆတဲ့အကြောင်းအင်ပီရိုရဲ့အကြံပေးတဦးဖြစ်တဲ့နေအလက်စတန်ကပြောဆိုပါတယ်။
UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကအင်္ဂါနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာဒီအုပ်စိုးရကလူခွင့်ရေးရှင်နေနဲ့တက်ကြွလှူရှားသူတရားကြော်ကိုလူငယ်ရဲ့အနေငယ်တွင်ဖမ်းဆီးထိန်းသိမ်းစစ်ဆေးမေးမြန်းတာတွေပြုလုပ်ခဲ့တဲ့အတွက်အဲ့ဒီလိုလှုပ်ရွာဟာဆယ်စုနှစ်နှစ်ခုအတွင်းအဆိုးဝါးဆုံးလှုပ်ရွာဖြစ်တဲ့ဆိုပြီးဝေဖန်ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်ခရိုင်ပေါင်း18ခုကလူခွင့်ရေးရှင်နေနဲ့တက်ကြွလှူရှားသူပေါင်း114ဦးကိုဆင့်ခေါ်မင်းမြန်စစ်ဆေးခဲ့ပြီးအဲ့ဒီအထက်က22ဦးကိုထိန်းသိမ်းထားဆဲဖြစ်တယ်လို့ဟောင်ကောင်ခြေဆိုင်တရုတ်လူအခွင့်ရေးရှင်းနေများအရေးဆောင်ရွက်နေတဲ့အဖွဲ့ကတင်းလာနေကပြောပါတယ်တိုင်းပြည်တွင်လူတည်များတဲ့လူအခွင့်ရေးရှင်းနေတချို့လဲအဲ့ဒီလိုခေါ်ယူမင်းမြန်ခံရတဲ့အထက်မှာပါတယ်လို့ဆိုပါတယ်အဲ့ဒီလိုခေါ်ယူစစ်ဆေးမင်းမြန်ခံရသူတွေကတဦးဖြစ်တဲ့ဇိုင်ယမင်းရဲ့အမှုစစ်ဆေးတာကိုတင်းလာနေကကျုံမြင့်တန်ကြားမှာပြသခဲ့တာမှာတော့သူ့အနေနဲ့အရာစုံမှုကိုကျွလွန်မိခဲ့ကြောင်းနဲ့လူမှုရေးရာမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်မိခဲ့ကြောင်းဝန်ခံထွက်ဆိုသွားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုခေါ်ယူစစ်ဆေးမှုတွေပြုလုပ်ခဲ့တာဟာတရုတ်နိုင်ငံရဲ့တရားဥပဒေစနစ်ကိုထိခိုက်နစ်နာစေတယ်လို့တရုတ်သမိုင်းပညာရှင်တူဖြစ်သူဇန်လီဖန်းကပေကျင်းမြို့မှာ VOA ကိုပြောပါတယ်
။မလေးရှားနိုင်ငံရဲ့နိုင်ငံတော်ပိုင်းဒေါ်လာတန်းနဲ့ချီတဲ့ငွေတွေကိုဝင်းကြီးရုပ်နာဂျစ်ရာဇတ်ရဲ့ဗန်စင်းတဲ့ကိုဝင်သွားတယ်ဆိုတဲ့ဆွဆွဲချက်ပေါ်စုံစမ်းစစ်ဆေးနေသူတွေကိုရဲတပ်ဖွဲ့ကစစ်ဆေးနေတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်အစစ်အမှန်စာရွက်စာတမ်းတွေဖြစ်စီမမှန်မကန်တာတွေပဲဖြစ်စီလျှို့ဝှက်စာရွက်စာတမ်းတွေနိုင်ငံသားတွေထံကိုဘသူစီကနေပေါက်ကြားသွားတယ်ဆိုတာကိုသိရအောင်စစ်ဆေးနေတယ်လို့စုံစမ်းစစ်ဆေးမှုချုပ်ဖြစ်တဲ့ခါလစ်အဘူဘေကာကပြောဆိုပါတယ်ဇူလိုင်လ3ရက်နေက Wall Street Journal သတင်းတပုတ်အရဒေါ်လာတန်ပေါင်း900ရှိတဲ့ငွေတွေဟာအစိုးရပိုင်း 1NBD ကိုဝင်မသွားခင် Mr. Ajit ရဲ့ဘဏ်စည်းနှဲကိုရောက်သွားတယ်လို့ဆိုပါတယ်ဒီသတင်းကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ရေးသားထားတာလို့ဆိုပါတယ်ငွေအများစုက2013ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကာလမှာဝန်ကြီးချုပ်ရဲ့ငွေစည်းနှဲကိုဝင်သွားတာလို့သိရပါတယ်အဲ့ဒီနောက်ပိုင်းဒီငွေတွေဘယ်ကိုရောက်တယ်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအမှုကလည်းဆက်လက်ပြီးတော့စုံစမ်းစစ်ဆေးစေဖြစ်တယ်လို့သိရပါတယ်ခင်ဗျာ
2016ခုနှစ်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုရှင်ပြိုင်မဲ့ကိုယ်စားလှယ်အများပြားရှိနေပြီဖြစ်တဲ့အထက်ကို Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker လည်းသူ့အနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့အကြောင်းတင်းနေလာနေကတရားဝင်ကြေညာလိုက်ပြီးအမေရိကန်ပြည်သူတွေအတွက်အောင်ပွဲရအောင်သူ့အနေနဲ့တိုက်ပွဲဝင်သွားမယ်လို့ပြောပါတယ်အသက်48နှစ်ရှိပြီဖြစ်တဲ့ Scott Walker ဟာ Republican Party ကိုစားပြုဝင်ရောက်ရှင်ပြိုင်ဖို့အမည်စရင်းတင်သွင်းတဲ့15ရောက်မြောက်ဖြစ်ပါတယ်နိုင်ငံရေးစစ်တမ်းနဲ့အရာကတော့သူဟာပါတီရဲ့သမ္မတကိုယ်စားလှယ်လောင်းတွေအထက်က ထောက်ခံသူများတဲ့စီးရင်ထဲမှာရှီတန်းကပါဝင်နေသူတူဖြစ်ပြီးသူပြည်နယ်နဲ့အိနီချင်းပြည်နယ်တခုဖြစ်တဲ့အိုင်အိုဝါပြည်နယ်ဟာလည်းပါတီတွင်းပနာမရွက်ကောက်ပွဲတွေကိုဖေဖော်ဝါရီလမှာပထမဆုံးပြုလုပ်မဲ့ပြည်နယ်ဖြစ်တဲ့အပြင်အဲ့ဒီပြည်နယ်ကသူ့ကိုထောက်ခံသူများတယ်လို့ဆိုပါတယ်။ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းလဲဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလဲဖြစ်တဲ့ဟယ်လရီကလင်တန်ကတော့သူမရဲ့စီးပွားရေးအစီအစဉ်ကိုတနင်္လာနေ့ကနယူးယောက်မှာပြောကြားတဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။သူမရဲ့စီးပွားရေးအစီအစဉ်ထဲမှာအနေဆုံးလစာကိုတိုးမြင့်ပေးရင်းနဲ့ကုမ္ပဏီတွေအနေနဲ့အမြအစွန်းကိုအလုပ်သမားတွေပါမျှဝေခံစား권ရှိအောင်လှုပ်ဆောင်ပေးတာအပါအဝင်အလုပ်သမားတွေရဲ့ဝင်ငွေတိုးမြင့်လာအောင်မူဝါဒသစ်တွေချမှတ်ရေးတို့ကိုအဆိုပြုထားပါတယ
်။2019ခုနှစ်အရှိတောင်အရှာအကစားပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့အတွက်ဖိလစ်ပိုင်နိုင်ငံကသဘောတူညီလိုက်ပြီးဖြစ်ပါတယ်။2019ခုနှစ်စီကိန်းပြိုင်ပွဲကိုအစောပိုင်းကဘရူနန်နိုင်ငံမှာကျင်းပဖို့စီစဉ်ထားပေမဲ့ပြိုင်ပွဲကျင်းပဖို့အခက်အခဲတချို့ရှိနေတဲ့ကြောင့်တခြားနိုင်ငံကိုလွှဲပြောင်းပေးဖို့ဘရူနန်နိုင်ငံကနေဇွန်လကစင်ကာပူမှာကျင်းပခဲ့တဲ့အချစ်တောင်အရှာအားကစားပြိုင်ပွဲအစည်းအဝေးမှာတောင်းဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလော်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာသမ္မတဦးသိန်းစိန်နဲ့2015ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းကိုစကြင်ပါတယ်လာမယ့်2015ရွေးကောက်ပွဲမှာသမ္မတဦးသိန်းစိန်ဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ပေမဲ့အချိန်အချိန်ခါရတောင်းဆိုမှုတွေရှိလာရင်ဒုတိယအကြိမ်သမ္မတသက်တမ်းအတွက်စဉ်းစားတော့မှာဖြစ်တယ်လို့သမ္မတရုံးအစစ်မြစ်အရာရှိတဦးက VOA ကိုပြောပါတယ်ဒီလိုပြောဆိုမှုပေါ်မှာတုံ့ပြန်မှုအမျိုးမျိုးထွက်ပေါ်လာတာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
လက်ရှိသမ္မတဦးသိန်းစိန်ကလာမယ့်နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့သမ္မတရုံးအစစ်မြစ်အရာရှိတဦးက VOA ကိုပြောပါတယ်လွှတ်တော်ကိုယ်စားလှယ်အဖြစ်အရွေးမခံတော့ပေမဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတအဖြစ်ဆက်လက်ရွေးခံနိုင်ပွဲရှိတာကြောင့်အချိန်နေအချိန်အခါရတောင်းဆိုမှုတွေရှိလာရင်သမ္မတဦးသိန်းစိန်အနေနဲ့နောက်ထပ်သမ္မတ၅နှစ်သက်တမ်းကိုစဉ်းစားသွားမှာဖြစ်တယ်လို့လဲအဲ့ဒီအစစ်မြစ်အရာရှိကရှင်းပြခဲ့တာပါ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့နိုင်ငံတော်သမ္မတရွေးချယ်ဖို့အတွက်ပထမဦးဆုံးဒုသမ္မတ3ဦးကိုရွေးချယ်ရတာဖြစ်ပြီးတမတော်သားကိုယ်စားလှယ်အစုအဖွဲ့ကတင်မြောက်တဲ့ဒုသမ္မတ2ဦးပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကရွေးချယ်ပေးမဲ့ဒုသမ္မတ2ဦးနဲ့အမျိုးသားလွှတ်တော်ကရွေးချယ်ပေးမဲ့ဒုသမ္မတ2ဦးတို့ပါဝင်မှာဖြစ်ပြီးအဲ့ဒီတဲကမှနောက်ဆုံးအဆင့်နိုင်ငံတော်သမ္မတကိုရွေးချယ်ကြမှာဖြစ်ပါတယ်ဒီအချက်နဲ့ပတ်သက်လို့NLD ပါတီမန္တလေးတိုင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကအခုလိုရှင်းပြပါဗျ။
သူကလွှတ်တော်ကိုယ်စားလှယ်ကစားမရွေးတာဟုတ်။လွှတ်တော်ကိုယ်စားလှယ်ကမလွှတ်တော်ဆိုတာရွေးကောက်ပွဲမဝင်မှုပဲပြောတာ။သူကတမနာအဖြစ်ရွေးတော့ပါဘူးလို့ပြောတာမှမဟုတ်ဘူးလေ။ဒီကဥပဒေထဲမှာကသူတမနာလောင်းကိုရွေးတဲ့အခါမှာလွှတ်တော်ကိုယ်စားလှယ်ရဲ့အဖြစ်ဖြစ်လွှတ်တော်ကိုယ်စားလှယ်မှာဖြစ်ရင်လေရွေးလို့ရတာပဲ။ဟု
တ်ကဲ့။
ရွေးကောက်ပွဲမဝင်ပေမဲ့တမနာလောင်းအဖြစ်ကတော့အစုတစုကတင်လို့ရသေးတာဟုတ်။nomination နဲ့မှာဒုတိယသမ္မတဆိုပါနိုင်တာပဲလေ။ဒါမှမဟုတ်အစိုးရတင်လို့ရှိရင်သူကဒုတိယသမ္မတနောက်တစ်ဦးအနေနဲ့တက်လာနိုင်ရတာပေါ့
။သမ္မတဦးသိန်းစိန်ကတော့ပြည်သူတွေကတောင်းဆိုလာရင်ဒုတိယအကြိမ်သမ္မတသက်တမ်းအတွက်သူစဉ်းစားသွားမှာဖြစ်တယ်လို့မဲကောင်ဂျပန်ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့တလောကဂျပန်နိုင်ငံကိုရောက်ရှိခဲ့ဂျပန်အစိုးရသတင်းဌာန NHK နဲ့သီးသန့်မေးမြန်းစင်မှာထည့်သွင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့သမ္မတဦးသိန်းစိန်2015ရွေးကောက်ပွဲကိုဝင်မပြိုင်တော့ဘူးလို့ပြောတာဟာနောက်ထပ်သမ္မတရာဒူးကိုဆက်လုတော့မှာမဟုတ်ဘူးလို့သူမြင်မိကြောင်းတမတော်သားကိုစလဲအစုအဖွဲ့ကတော့တမတော်ကောက်ွေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဒုသမ္မတအဖြစ်အမည်စရင်တင်သွင်းလာပွဲရှိတယ်လို့မြင်မိကြောင်းစစ်တောင်လိုင်းရဲ့အရာရှိဟောင်းတူလည်းဖြစ်ဝါရှင်တန် DC မြန်မာတန်မှုဟောင်းတူလည်းဖြစ်တဲ့ဗိုလ်မှုအောင်လင်းထုတ်ကသုံးသပ်ပါတယ
်ဦးသိန်းစိတ်ပြန်မြည်ဦးစေတဲ့တင်းကတော့မှန်တယ်လို့ပဲကျွန်တော်တို့ပြောရမယ်သူမှ leadership scheme မှာကျန်တဲ့သူတွေဆိုင်အများကြီးနေပါတယ်တော်ကျမ်းပါကြီးရဲ့ဒီသူ့ရဲ့ဥဆောင်မှုကံကနာရဲ့ဒီ၅နှစ်တာဥဆောင်မင်းနဲ့မောင်မင်းနဲ့တို့ကြောင့်မို့သူဆက်မလို့ချင်တဲ့သဘောရှိတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာကျွန်တော်မျိုးတို့တည်ထားတဲ့တည်နေနဲ့သက်သာကြည့်တာကတော့တမရောကိုယ်တွေကနေပြီးတော့မှတော့ဘုချုပ်မင်းအောင်လိုင်ကိုဒုတိယသမ္မတအနေနဲ့တော့တင်လိုက်မယ်လို့ကျွန်တော်ယူဆပါတယ်ဒါလည်းသူ့ရဲ့ဒီအသက်ကလည်း60ပြည့်တော့ပါဘုချုပ်မင်းအောင်လိုင်အတွက်ကိုနေရာပွင့်ပေးဖို့အတွက်ကဒီတမရောဘက်ကဒီလိုမှသူ့ကိုဒုတိယသမ္မတကဆက်မော်လီသမ္မတဖြစ်အောင်တင်ဖို့တက်ကိုသူကြိုးစားဖို့ပဲဖြစ်ပါလိမ့်မယ
်ဒီတော့တွင်ရွေးကောက်ပွဲမှာရှုံးသွားခဲ့ရင်ဘာဆက်လုပ်မလဲဆိုပြီးပြည်ခိုင်ပြူပါတီကကြိုတင်ပြင်ဆင်မှုတွေလှုပ်ထားတာမျိုးကိုသတိထားမိကြောင်းဦးအောင်လင်းထွက်ကဆိုပါတယ
်ရွေ ကောက်ပွဲမှာလည်းအခုအချိန်ညကတော့ဘာပဲဖြစ်ဖြစ် NLD နဲ့ဒီတိုင်းရင်းသားဖွဲ့တွေတိုက်ခိုက်ဖွဲ့တွေပဲတမတမရိုးရိုးလုပ်မယ်ဆိုနိုင်မှုများတယ်လေအဲ့လိုနိုင်လာရင်ဘယ်လို defense တုတ်ကြမလဲတမတော်ကဘယ်လို defense ဆုံးမယ်ဆိုတော့ plan ကိုတော့သူစဉ်းစားနေတဲ့အနေအထားမျိုးကျွန်တော်ရှိတယ်တမတော်လည်းဒီခြေရောက်မှုကိုလုံးဝတစ်ခုမှမပြင်းမနဲ့ဟိုတမတော်ရဲ့25ရာခိုင်နှုန်းကိုအပြေခံထားရတယ်လေအဲ့တော့ကိုဘက်က51လောက်ရသွားရင်ကိုပဲ NLD ဘာမှလုပ်လို့မရတော့ဘူးလေ
ဦးသိန်းစင်ဟာ2010ရွေးကောက်ပွဲတုန်းကနေပြည်တော်စဘူတိရိမဲဆန္ဒနယ်မြေမှာဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့ပြီး2011ခုနှစ်မတ်လ30ရက်နေ့ကစလို့တမရတာဝန်ကိုအခုချိန်ထိထမ်းဆောင်လာသူဖြစ်ပါတယ်တမရဦးသိန်းစင်အနေနဲ့2015ရွေးကောက်ပွဲကိုဝင်မပြန်ရတာဟာသူ့ရဲ့နှလုံးရောဂါကျန်းမာရေးကြောင့်ဖြစ်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေကြတာဖြစ်ပါတယ်ခင်ဗျာ
အောင်ပြပြသွားတာဖြစ်ပါတယ်လာမယ့်2015လွတ်တော်ရွေးကောက်ပွဲမှာသမရဦးသိန်းစိန်ကဝင်မပြိုင်ပေမဲ့လည်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီကတော့ရွေးကောက်ပွဲအတွက်ကိုယ်စားလှယ်စည်င်းပြုစုနေပြီဆိုတဲ့အခြေအနေကိုကြည့်အောင်ပါနိုဝင်ဘာလကျင်းပမဲ့ရွေးကောက်ပွဲမှာအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုကိုယ်စားပြုရှင်ပြိုင်မဲ့သူတွေကိုစည်င်းပြုစုနေပါပြီဘ ਹੁ လုံးမှုဆောင်ဦးအောင်တောင်းကတော့ကျမ်းမာရေးအခြေအနေကြောင့်ရှင်ပြိုင်တော့မှာမဟုတ်သလိုသမရဦးသိန်းစိန်ပြန်လဲအရွေးခံတဲ့မတဲ့ဆိုတာလည်းမသေးကြသေးဘူးလို့ပြည်ခိုင်ပြိုးပါတီတောင်းရှိသူတွေကပြောပါရဲအပြည့်စုံကိုတော့ဆက်သွဲစုံစမ်းထားတဲ့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
လာမယ့်2015ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘ ਹੁ အလုံးမှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်တောင်းသာမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်တောင်းကကျန်းမာရေးမကောင်းတဲ့အတွက်သူ့နေရာမှာအစားထိုးရှင်ပြိုင်မှုပါတီတာဝန်ရှိသူတွေကစီစဉ်နေကြတာပါဦးအောင်တောင်းကတော့ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ဗုဒ္ဓဖူးနေ့ညကနေပြည်တော်ကသူ့ရဲ့နေအိမ်မှာရုတ်တရက်သတိလစ်မေမျောရာကနေစင်ကာပူနိုင်ငံအထိပို့ဆောင်ပြီးတော့အခုချိန်အထိဆေးကုသမှုခံယူနေရဆဲဖြစ်ပါတယ်ဒီအတွက်သူ့ကိုယ်စားပြုရမယ်ဆန္ဒနယ်မြေမှာအစားထိုးရှင်ပြိုင်မှုစီစဉ်ထားတဲ့အကြောင်းပြည်ခိုင်ပြိုးပါတီရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးဝင်းမြင့်ကပြောပါတယ်
။ဥမာဦးအောင်တောင်းလို့ရုပ်ရည်ကြမ်းမှဖြစ်တဲ့လူမျိုးတို့ကတော့တခါပြန်ရာတာတွေအဲ့လိုမျိုးလေးတွေလည်းအကြောင်းလဲတော့နေလဲပါပါရှိမှာပေါ့။ကျွန်တော်ကငကူတော့ကျွန်တော်မြင်းညာလွတ်တော်ကိုယ်စားလှယ်မြင်းညာနဲ့တောင်းတာဆိုတာ28ပဲဝေးပါတယ်။ကျွန်တော်မြင်းညာကျွန်တော်ယူသမီမျိုးဖြစ်ပါတယ်။ကျွန်တော်စီးပွားရေးမျိုးပေါ့ business town ပေါ့။ကျွန်တော်ဇာတိကငကူတောင်းတာအဲ့အဘဦးအောင်တော်နေရာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ငကိုရဲကသူကတောင်းတာမှာတွဲပြီးတော့သူတို့နဲ့လည်းမိတ်ဆက်ထားတယ်ကျွန်တော်နေရီလည်းဆင့်တာဖြစ်တဲ့အတွက်ဒါနောက်ဆုံးပြင်ဆင်ချက်အနေနဲ့ကျွန်တော်ပဲဖြစ်ပုံများပါတယ
်ရွေးကောက်ပွဲတွေကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ကြေညာခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေအနေနဲ့ကိုစားပြုရွေးချယ်ခံကြမယ့်ပါတီကိုယ်စားလှယ်လောင်းစည်းရင်းတွေကိုဩဂတ်လ10ရက်နေ့နောက်ဆုံးထားပြီးတော့တည်င်းနှစ်ပတ်ကြာအမည်စည်းရင်းတင်သွင်းခွင့်ပြုထားတဲ့အတွက်ကိုယ်စားလှယ်စည်းရင်းအပြီးသက်ရွေးချယ်နိုင်မှုကြိုးပမ်းနေပါတယ်လို့လည်းဦးဝင်းမြင့်ကပြောပါတယ်။ပြည်ခိုင်ပြိုးပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကတော့အင်္ဂါနေ့မှာကျင်းပမယ့်ပါတီအစည်းအဝေးမှာကိုယ်စားလှယ်လောင်းစည်းရင်းတရားဝင်ထုတ်ပြန်နိုင်မှုမျှော်လင့်ထားတယ်လို့ပြောပါတယ်
။လက်ပြန်ကပြောလောက်တယ်ဗျာ။လက်ပြန်ကကျွန်တော်ပါတီအစည်းအဝေးရှိအဲ့ဒါသိရပြပြောပြ
ပြည်ခိုင်ပြိုးပါတီဘက်ကထပ်ပြီးတော့အနိုင်ရခဲ့မယ်ဆိုရင်ပါတီညီလာခံခေါ်ပြီးတော့သမရလောင်းရွေးချယ်ဖို့စီစဉ်ထားတာလည်းဖြစ်ပါတယ်
။ဒီပါတီညီလာခံမှလည်းကျွန်တော်ဆုံးဖြတ်ထားတာကရွေးကောက်ပွဲကိုနှချင်းပြီးတော့လွတ်လပ်မြတ်တာစွာအလုံးပါဝင်နိုင်တဲ့ဟာဖြစ်အောင်လုပ်မယ်။လုပ်ပြီးမှကျွန်တော်တို့ပါတီကအနိုင်ရခဲ့ရင်ကျွန်တော်တို့ပါတီညီလာခံခေါ်မယ်။ပါတီညီလာခံကြမှာကျွန်တော်ကအဲ့ကြမှာပါတီမှာကံဒီကွာဓမ္မတာလောင်းဖြစ်တဲ့ဆိုတဲ့အနေထားကိုဒါရွေးချယ်ကြမှာရွေးချယ်ပြီးမှကျွန်တော်ကသွတ်တော်ထဲမှာနောက်တစ်ဆင့်ရွေးရမှာဖြစ်ပါတယ
်အခုလက်ရှိသမ္မတတာဝန်ကိုယူထားတဲ့ဦးသိန်းစင်ကတော့နောက်တစ်ချိန်တက်တန်းအတွက်ပြန်လဲတာဝန်ယူသင့်မသင့်မဆုံးဖြတ်ရသေးဘူးလို့လည်းပြည်ခိုင်မျိုးပါတီရဲ့ဗဟိုအလုံးအမှုဆောင်ဦးဝင်းမြင့်ကပြောပါတယ
်ကျွန်မမှပြောသွားတယ်လေသူကအမျိုးသားနိုင်ငံကြီးပဲလုပ်တော့မယ်ပါတီနိုင်ငံကြီးအဲသိပ်ပြီးတော့သူစိတ်ကူးမြင်ရတော့လို့ပြောတာလည်းတစ်ချက်အော်ရင်တော့လည်းသူကြမ်းမာရေးအရာရောသူကနှလုံးမှာသူရောစတန်ထည့်တာသူကဟိုဆက်ထည့်ထားတဲ့အခါကျတော့သူဒါလေးလည်းသူနည်းနည်းအဲပြောတယ်တခါတစ်ခါကလည်းတခါအဲဒါဒီလူတိုင်းသူကြီးသားတွေကနေဆန္ဒရှိရင်လည်းပြန်လို့ခုစဉ်းစားမယ်လို့လည်းပြောတယ်ပေါ့လေအဲ့တော့ကျွန်တော်တို့ကဒါခံမခက်ပါတယ
်2015ရွေးကောက်ပွဲအောင်နိုင်ရေးအတွက်ကိုလည်းလက်ရှိအာဏာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီဥက္ကဋ္ဌသူရဦးရွှေမန်းကိုတိုင်ပါတီအောင်နိုင်ရေးဗဟိုကော်မတီကိုဖွဲ့ပြီးတော့ဦးဆောင်ဆောင်ရွက်မှာဖြစ်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုကော်မတီအစည်းအဝေးမှာပြောဆိုထားပါတယ်ရှင်
ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကရွေးကောက်ပွဲအတွက်ကိုယ်စားလှယ်စည်းရင်းပြုစုနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြသွားတာပါ အခုတခါတော့လာမယ့်2015ရွေးကောက်ပွဲအတွက် NLD နဲ့တိုင်းရင်းသားမဟာမိတ်ပါတီတွေဘာတွေပြင်ဆင်နေလဲဆိုတာကိုကြည့်အောင်ပါလာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားဖို့ဆုံးဖြတ်ခဲ့တဲ့ NLD ခေါ်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေနိုင်ငံတော်ဝန်လုံးမှရှိတဲ့မဲဆန္ဒနယ်မြေအားလုံးမှဝင်ရောက်ရွေးခန့်သွားဖို့တိုင်းရင်းသားမဟာမိတ်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်လက်ရှိအနေထားအရတိုင်းရင်းသားပါတီတွေက CRPP ခေါ်ပြည်သူ့လွတ်တော်ကိုစားပြုကော်မတီခေါင်းဆောင်ဟောင်း3ဦးဝင်ပြိုင်တဲ့ဒေသမှာ NLD အနေနဲ့ဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့လေဒီကနေ့ရှမ်းတိုင်းရင်းသားမနေ့ကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့တွေ့ဆုံစဉ်မှာပြောဆိုခဲ့ပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါလာမယ့်2015ရွေးကောက်ပွဲမှာတိုင်းရင်းသားဒေသအတွင်းဝင်ရောက်ချင်ပြိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ NLD ကမြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့မဟာမိတ် SNLD ကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တို့ကနေတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ NLD ပြောခွင့်ရဦးညာဝင်းကအခုလိုပြောပါတယ်
ကျွန်တော်တို့ပါတီမိတ်ဆွေအောင်ဖြစ်တဲ့ SNLD နဲ့ပူးပေါင်းကုလဆောင်ရွက်ဖို့စတင်ရတဲ့ပြည်ထောင်ပွဲပါ။လောလောဆယ်ကျွန်တော်ပြောနိုင်တာဒီ CRPP မှာကျွန်တော်တို့နဲ့တောက်လျှောက်ဆောက်ခံခဲ့တဲ့အခက်အခဲကာလမှာပူးပေါင်းခဲ့တဲ့ပါတီခေါင်းဆောင်တွေဒီကောက်ပွဲဝင်ခဲ့တယ်ဆိုရင်တော့ကျွန်တော်တို့ခိတ်တိုက်မတွေ့ဘူး။ကျွန်တော်တို့ပုံခံပြောကြားခဲ့ပါ။ကျန်တာတော့ဘာမှမဆုံးဖြတ်တာမရှိသေးပါဘ
ူး။ NLD အနေနဲ့ရခိုင်ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPP ခေါင်းဆောင်ဟောင်း၃ဦးဝင်ပြိုင်တဲ့နေရာမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးဆိုတဲ့အကြောင်းပြောဆိုခဲ့တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်အသွင်းမှူးစိုင်းညွတ်လွင်ကအခုလိုပြောပါတယ
်။ဒါနဲ့ SNL နဲ့မှာပြောပါတယ်။ SNL ကိုမင်းမကပြောတာတော့ဒီကကျွန်တော်ဒီ CRPP မှာပါတဲ့ပုဂ္ဂိုလ်ကြီးတွေကဥက္ကဋ္ဌတို့စီးပါအောင်လို့ဒီပြင်းရှင်းထားတယ်။အဲ့လိုမျိုးတွေဝင်နေနေရဆိုတော့ဒီမှာမဟုတ်ဘူး။ဒါတော့အတိအကျပြောလို့ရပါတယ်။ကျန်တဲ့နေရာဒီမှာကတော့ဒီလို MLE အားတောင်းနေနေရဆိုရင်ကျွန်တော်တို့ MLE ရဲ့ဒီရမယ့်တဘောပေါ့ဗျာ။အဲ့ဒါနဲ့ဒီအားတောင်းနေတဲ့ MLE ကို IRP ရမယ့်ဆိုတဲ့ဘောပေါ့။ဒါမဖက်လုံငန်းအဖွဲ့ကြီးကြည့်ပြီးဆောင်ရွက်သွားမယ့်တဘောပါ
။ NLD အနေနဲ့နိုင်ငံတော်ဝန်လုံးရှိမဲဆန္ဒနယ်မြေအလုံးမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပေမဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့တော့ထိတ်တိုက်တွေ့ဆုံနိုင်တဲ့နေရာနဲ့ပါတယ်လို့ SNLD ရဲ့တွင်းမှုစိုင်းညွတ်လွင်ကအခုလိုဆက်ပြောပါတယ်။
ကျွန်တော်တို့နဲ့အမေလီနဲ့လည်းဖတ်နေတဲ့နေရာကိုသိအများကြီးရှိတယ်။ကျွန်တော်တို့အများကြီးဖတ်နေတဲ့နေရာကတော့တောင်ကြီး၊လာရှူ၊ကျိုင်းတုံအဲ့လိုပါပဲ။ဒါကြီးနိုင်ကြီးနဲ့လိုက်ကြမှာပါ
။ရခိုင် CRPP အဖွဲ့ဝင်မော်မျိုးသားဒီမိုကရေစီအဖွဲ့တစ်ဖြစ်လဲမော်မျိုးသားပါတီကတော့ NLD အဖွဲ့ချုပ်အနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်မှာရှိတဲ့ UNA ကိုစီလုံးညီညွတ်သောတိုင်းဒေသလူမျိုးများမဟာမိတ်အဖွဲ့ကိုအတိမတ်ပြုပွေးဖို့နဲ့ပုဂ္ဂိုလ်ရေးရ CRPP ခေါင်းဆောင်၃ဦးကကန့်လှမ်းတဲ့လှုပ်ရပေါ်မှာလက်မခံဘူးလို့အဖွဲ့ရဲ့သွေးမှုတက်နိုင်စိုးမြင့်ကအခုလိုပြောပါတယ
်။ NLD ဥက္ကဋ္ဌဦးလိုလိုပိုင်နေတော့ဗျာ။ CRPP ရဲ့ဖွဲ့ရင်ဖြစ်ခဲ့ဦးတယ်လက်ပဲသူတို့ကခိတ်ကြည့်တယ်။ဒါကြင်တော့ဒါလုံလောက်တဲ့မဟာမိတ်ပေါ်သဘောထားလို့ကျွန်တော်တို့မမြင်ပါဘူး။ NLD နဲ့အများနဲ့ကျွန်တော် CRPP ကိုစားဒီနေ့ဆက်တင်နေကြတယ်ကိုအတိမတ်ပြောမယ်။ UNA ဖွဲ့ရင်ဖြစ်တဲ့မျိုးတွေလိုင်းတော့မှရပ်ပြီးနေကြတယ် UNA ဖွဲ့ရင်အလုံးပြီးမှပြည်သားပြည်သူလုံးကြတဲ့နေရာမှာ energy ကလည်းစက်နိုင်ကြနားလည်းမရှိနိုင်ပါဘူး။ကျွန်တော်တို့ energy ရဲ့ဒီနေ့သုံးဦးတဲ့ပုဂ္ဂိုလ်ရကံကတော့ကျွန်တော်လက်မခံနိုင်ဘူး
။ဇူလိုင်လ17ရက်နေ့မှာပြုလုပ်ခဲ့တဲ့ energy ဖွဲ့ချုပ်ရဲ့သတင်းစာရှင်းလင်းပွဲမှာဥက္ကဋ္ဌတောင်အောင်ဆန်းစုကြည်ကနေရခိုင် CRPP ဖွဲ့ဝင်တွေနဲ့တွေ့ဆုံညှိနှိုင်းပြီးပိုင်းသားပါတီတွေအားကောင်းတဲ့နေရာမှာရှောင်ပေးသိမ့်ရင်ရှောင်ပေးသွားမှာဖြစ်တယ်လို့အားမကောင်းတဲ့နေရာမှာ NLD အနေနဲ့ဝင်ပြိုင်သွားမယ်လို့မီဒီယာတွေကပြောဆိုခဲ့ပါတယ်။မဟာမိတ်တိုင်းဒေသဖွဲ့တွေနဲ့တွေ့ဆုံဖို့အတွက်ကိုလည်းဥဟန်တာမြေဥဝင်းထိန်နဲ့တော်နန်းခင်သွေးမြေတို့ကိုတာဝန်ပေးထားပြီးအများဆုံးတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။ NLD အနေနဲ့1990ပြည့်ရွေးကောက်ပွဲဝင်တိုင်းဒေသပါတီတွေနဲ့သာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပြီး2020ရွေးကောက်ပွဲဝင်တိုင်းဒေသပါတီတွေနဲ့တွေ့ဆုံဖို့အလားအလာမရှိသေးဘူးလို့ NLD ဘက်ကပြောပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာအင်အားကြီးပါတီဖြစ်တဲ့လက်ရှိအာဏာရပြည်ကိုင်းဖြိုးပါတီကနေအရွေးခံမဲ့ကိုယ်စားလှယ်ဥယျာဉ်ထုတ်ပြန်ခြင်းမရှိသေးပေမဲ့နိုင်ငံဟွမ်းမှာအများဆုံးဝင်ရောက်ရှင်ပြန်ရွေးခံသွားမှာဖြစ်ပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတော့မဲဆန္ဒနဲ့1200နီးပါးမှာဝင်ရောက်ရှင်ပြန်သွားမှာဖြစ်ပါတယ်။ပိုင်းသားစည်းလုံးညီညွတ်ရေးပါတီကတော့နေရ949မှာဝင်ရောက်ရှင်ပြန်သွားမှာဖြစ်ပြီးရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ကတော့မဲဆန္ဒနဲ့160လောက်မှာရှင်ပြိုင်သွားမှာဖြစ်ပါတယ်။တခြားနိုင်ငံရေးပါတီအသီးသီးကလည်းလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့တရားဝင်ကိုယ်စားလှယ်စည်းရင်းတွေထုတ်ပြန်မှုတွေရှိနေတယ်လို့ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေတဲ့အနေအထားမှာလည်းရှိနေပါတယ်ခင်ဗျာ
။ထိုင်းခြေဆိုင်သတင်းတောင်းနိုင်ကွင်းအိမ်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့နိုင်ငံရေးသတင်းဘက်ကနေရန်ကုန်မြို့သစ်စီမံကိန်းနဲ့ဆိုင်တဲ့သတင်းကိုအလဲပေးကြပါမယ်။ ရန်ကုန်မြို့သစီမံကိန်းတည်ဆောက်ရေးအတွက်ဆိုပြူတန်တာတွေကိုရန်ကုန်တိုင်းဒေသကြီးအစိုးရကစတင်ခေါ်ယူလိုက်ပြီဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရရဲ့အခုမျိုးသစ်စီမံကိန်းစတင်အကောင်အထည်ဖော်တာဟာတရားဥပဒေကြောင့်နဲ့မညီဘူးဆိုတဲ့ကန့်ကွက်မှုတွေလည်းရှိနေသလိုစီမံကိန်းအတွက်စနစ်တကျပြင်ဆင်မှုမရှိဘဲအလင်းစလိုလုတ်ကင်နေတဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်။မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ရန်ကုန်မြို့အနောက်ဖက်ခြမ်းဧက3000ပေါ်မှာတည်ဆောက်မဲ့ရန်ကုန်မြို့သစ်စီမံကိန်းအတွေ့အစိုးပြုတင်တာတွေကိုတစ်ဆောင်ချက်5000နဲ့ရန်ကုန်တိုင်းဒေသကြီးအစိုးရကစတင်ရောင်းချနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာစေတနာမြို့သစ်အများပိုင်းကုမ္ပဏီတစ်ခုတည်းကိုစောက်လုပ်ခွင့်ပေးတာကြောင့်လွှတ်တော်ရင်းအငင်းပွားပွဲဖြစ်ပြီးခေတ္တရပ်ဆိုင်ခဲ့ရတဲ့ရန်ကုန်မြို့သစ်စီမံကိန်းပြန်ဆဖို့မြန်မာချက်ငွေတန်း5000အာမခံတင်သွင်းနိုင်သူတိုင်းရှောက်ထားနိုင်မှာလည်းဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးအစိုးရက2040အတွက်စီမံကိန်းကြီးနှစ်ခုတည်းကပထမဦးစားပေးဖြစ်တဲ့ဒဂုံအရှိပိုင်းမြို့နယ်စီမံကိန်းကိုကျော်ပြီးဒုတိယဦးစားပေးဖြစ်တဲ့ရန်ကုန်မြို့သစ်စီမံကိန်းကိုအရင်တင်တာခေါ်လိုက်တာလည်းဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်အမတ်ဒေါက်တာညူညူသိန်းကပြောပါတယ
်။ပိုလင်းမြင်သာမှုဘယ်လောက်ရှိမလဲဆိုတော့လွှတ်တော်ကိုတင်ပြစီကတည်းကသူကမြေသိမ်းဖို့အစီအစဉ်ပဲပါတယ်။ပြန်တဲ့အစီအစဉ်လုံးဝမပါဘူး။ဥပမာအဖြစ်ရေကားလမ်းဘလောက်ဒီမျိုးသစ်အတွက်ဘယ်နှစ်အတွင်းမှာတာဝန်ယူရလို့လမ်းဘယ်နှစ်လမ်းဒီမျိုးသစ်အတွင်းမှာဘယ်နှစ်အတွင်းမှာပေးမယ်လို့ပေါ့နော်။အဲ့ဒီလိုပြည်သူလူထုအတွက်ဘာလို့ပေးမယ်ဆိုရအာမခံချက်ကိုဒီစီမံကိန်းတင်ပြရတဲ့အချိန်မှာလုံးဝမပါဘူး။မပါဘဲနဲ့ပေါ့နော်အခုမှနိုင်ငံသား developer တွေတင်နိုင်နေဆိုတဲ့အခါကျတော့ကျွန်တော်တို့နိုင်ငံမှာလည်းနိုင်ငံသား developer တွေထဲမှာမျိုးသစ်စီမံကိန်းကိုတည်ခဲ့တဲ့အတွေ့အကြုံ developer တွေမရှိဘူး။အဆင့်တန်းမီရဲ့ပေါ့နော်အဆင့်တန်းမီရဲ့မြို့သစ်ပေးမယ်ဆိုလို့ရှိရင်ကျမတို့ကနိုင်ငံသားကုမ္ပဏီတွေနဲ့ဒါဖက်ဖက်လုပ်ရမယ့်ကိစ္စဖြစ်တယ်ပေါ့နော်အစိုးရကိုယ်တိုင်ကြီးမှုပြီးတော့ပေါ့နော်အဲ့တော့အစိုးရကသူကိုယ်တိုင်ကြီးမှုခြင်းလည်းမရှိဘဲနဲ့နိုင်ငံသားကုမ္ပဏီတွေလည်းမပါဘဲနဲ့နိုင်ငံသား developer တွေကိုလည်းငွေ5ဘီလီယံရှိုံနဲ့ဒီမြို့သစ်စီမံကိန်းကိုလုတ်ခိုင်းမယ်ဆိုလို့ရှိရင်တော့ကျမတို့ဒီမြို့သစ်စီမံကိန်းကတော့ဒါလေထဲမှာတိုက်အင်းဆောက်တာနဲ့အတူတူပဲလေ
ဒါအပြင်ခုယာယီရပ်ဆိုင်းထားတဲ့ရန်ကုန်မြို့သစ်စီမံကိန်းပြန်လည်စတင်မှုအတွေ့ရန်ကုန်တိုင်းဒေသကြီးအစိုးရကလွှတ်တော်ကိုတင်သွင်းခဲ့တာမဟုတ်ဘဲလွှတ်တော်အမတ်တဦးကတင်သွင်းခဲ့တဲ့ကိစ္စဟာလည်းဥပဒေနဲ့မညီညွတ်ဘူးလို့ဒေါက်တာညွညွသိန်းကထောက်ပြပါတယ်။လွတ်လပ်စွာတင်တာခေါ်ယူတဲ့ဆိုပေမဲ့တင်တာစီစီရဲ့အဖွဲ့မှာဘယ်သူတွေပါမလဲဆိုတာကိုတော့မသိရသေးပါဘူး။လူရည်တိတ်သေးလာတဲ့ရန်ကုန်မြို့မှာမြို့သစ်စီမံကိန်းတွေလိုအပ်တယ်ဆိုတာကိုအများကလက်ခံပေမဲ့ပွင့်လင်းမြင်သာမှုရှိရှိတကယ်တမ်းပြည်သူလူထုအတွက်အကျိုးရှိစေမယ်မြို့သစ်တစ်ခုဖြစ်လာဖို့လိုတယ်လို့လည်းထောက်ပြနေကြတာဖြစ်ပါတယ်။လက်ရှိမြို့သစ်တွေမအောင်မမြင်ဖြစ်ရတဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးရန်ကုန်မြို့တော်စီပင်တာယာရေးကော်မတီရဲ့ဗဟိုကော်မတီဝင်ဇောတိကာဦးခင်လိုင်ကအခုလိုပြောပြပါတယ
်။အချို့ပြည်ကွက်တွေဆိုရင်ကျွန်တော်တို့မြေကွက်ကြီးရမြန်ရနောက်ကျမှလူရှိတယ်ကြာသိတာ။အဲ့တော့မြေခွက်နောက်များစွာရှိတယ်ဒါမြေခွက်တိုင်းမြေခွက်တိုင်းမှာသူ့နာမည်နဲ့သူရရှိပြီလားအဲ့လိုဆိုပြီးနေအိမ်ကြားရှိတော့ရှိပြီးသားတူတူတွေတော့ဒါရီရလည်းတွေ့ရတယ်စမှုလုံးတို့လည်းအဲ့လိုပဲနော်ဒီနိုင်ငံတော်အစုအဝေးနေပြီးတော့မြေတွေကိုလက်သမားတွေရှိရနေသိနေမြေတဲ့တေအကောက်လောက်ရတဲ့အခါကျရရှိတဲ့အကျိုးမြတ်တဲ့ဒီလေတေအကောက်စမှုစုံဖြစ်ပေါ်နေဘလောက်အောင်မြင်မလဲဆိုတော့ဒီရွက်ချက်ကလေးတော့ကောင်းပါတယ်ဒါပေမဲ့တိကျမလုပ်တတ်ဘူးအဲ့ဒီမြေတွေကြတော့တကယ်အလုံးမလုပ်တဲ့လူတွေလည်းထဲကိုရောက်အောင်လေ။အဲ့တော့တကယ်လှုပ်ချင်တဲ့လူတွေကျတော့ဝယ်ဖို့ခက်နေကြတယ်။အဲ့ဒါအရာကျတော့ policy တွေလည်းဖြစ်တယ်လို့စီမံခန့်ခွဲမှုတွေလည်းပေါ်ပါလဲမူတည်တယ်လို့ကျွန်တော်မြင်ပါတယ
်။ဒီငင်းပွားပွဲရန်ကုန်မြို့သစ်စီမံကိန်းကတော့ရန်ကုန်မြို့ရဲ့အနောက်ဖက်ခြမ်းပန်းလိုင်မြင့်နဲ့တွန်တေတူမြောင်ကြား၊လှိုင်မြင့်နဲ့လှန်တာယာတွန်တေကားလမ်းကြားမှာတည်ရှိမှာဖြစ်ပြီးကြည်မြင့်တိုင်းစိတ်ကြီးခနောင်တုံနဲ့တွန်တေမြို့နယ်တွေတဲကမြေဧက3000ပေါ်မှာတည်ဆောက်ဖို့ရာထားပါတယ်။မြေကူတရာကြီး5ဆင့်အပါအဝင်တံပိုးနဲ့တိုက်ခန်းပေါင်း2000ကျော်နဲ့မြို့သစ်ကြီးတစ်ခုဖြစ်လာမယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရကပြောဆိုထားပေမဲ့မြို့သစ်တည်ဆောက်ရေးလုပ်ငန်းတွေသိမ်းယူခံရမယ့်မြေယာတွေအတွက်ရောချေမြို့သစ်အတွက်အစိုးရဘက်ကဘယ်အတိုင်းတာထိတာဝန်ယူမလဲဆိုတဲ့အပေါ်မှာရှင်းရှင်းလင်းလင်းမရှိသေးတဲ့အပေါ်မှာတော့အများကစိုးရိမ်နေကြပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အမေရိကန်တန်ကနေဇူလိုင်လ14ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ30 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာဒီကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ကျွန်တော်ကအကြီးက original ရေစက်ကဟိုနေ top packages ကို online booking လုပ်နိုင်ကြအောင်ဖြစ်
ယူရန်ပြပါခီးသောလုပ်ငန်းဝန်ဆောင်မှုပေးနေတဲ့ tripme.com ကုမ္ပဏီတည်ထောင်သူကိုထွတ်ပြောသွားတာပါဒီကြောင်းကိုအပတ်စဉ်စီးပွားရေးကဏ္ဍမှာနားဆင်ရမှာပါဒါပြင်သုဒ္ဓဆောင်တဲ့ American တခွင်စီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါဦးစံမဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ပထမဦးစွာတင်ပြပေးချင်တာကတော့ Washington Post သတင်းစာရဲ့ Editor အဘော်ကဏ္ဍကိုရေးသားပေးပို့ခဲ့တဲ့အမေရိကန်နိုင်ငံဆိုင်ရာမြန်မာတမတ်ကြီးဦးကျော်မျိုးထွတ်ရဲ့ Editor ထံပေးစာဖြစ်ပါတယ်။ဇူလိုင်လ6ရက်နေ့က Washington Post သတင်းစာမှာရေးသားထားတဲ့ Burma's Grim Reality မြန်မာနိုင်ငံကမနှစ်မြို့စရာဖြစ်ရမှန်းဆိုတဲ့ Editor အဘော်ဟာ2011ခုနှစ်နောက်ပိုင်းထူးထူးခြားခြားဖြစ်ခဲ့တဲ့မြန်မာနိုင်ငံကနိုင်ငံရေးစီးပွားရေးဒီမိုကရေစီရဲ့ပြည်ရင်ပြောင်းလဲမှုတွေကိုလစ်လူရှုရကြပါတယ်ဆိုပြီးတော့အစချီရေးသားထားပါတယ်။ဒေါ်ဆန်းစုကြည်လိုနိုင်ငံရခြားတိုင်းဒေသသားနဲ့အိမ်အောင်ပြုသူဓမ္မမဟုတ်တာသမီတွေဟာတိုင်းဒေသသားဖြစ်နေသူတွေတဦးအနေနဲ့တမရရာသူဆက်ခံခွင့်မရှိစေရဘူးဆိုပြီးတော့အခြေခံဥပဒေကတားမြစ်ထားတာဆိုတာတခုတည်းနဲ့တော့ဒီမိုကရေစီရေးမှာတိုးတက်တဲ့အတိုင်းအတာမရှိဘူးလို့မပြောသင့်တဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။ဒီနှစ်ကုန်ပိုင်းမှာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့ဆုံးဖြတ်ထားပြီးဖြစ်ပါတယ်။အလုံးပါဝင်နိုင်ပြီးတော့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲကျင်းပရေးအတွက်ရွေးကောက်ပွဲကော်မရှင်ရဲ့ပြင်ဆင်ထားမှုကိုလွတ်လပ်တဲ့အဖွဲ့အစည်းတွေတော်တော်များများကချီးကျူးနေကြပါတယ်ဆိုပြီးတော့ရေးပါတယ်ဒီထဲမှာရွေးကောက်ပွဲဥပဒေစီမင်းစည်းကမ်းတွေကွန်ပျူတာနည်းစနစ်နဲ့ပြုလုပ်ထားတဲ့မဲဆန္ဒရှင်စီးရင်ပြည်တွင်းပြည်ပကရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကိုဖိတ်ခေါ်ထားမှုစတာတွေကိုထည့်သွင်းစဉ်းစားကြရမှာဖြစ်တယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်အပြည့်စုံကို washingtonpost.com မှာဖတ်ရှုနိုင်ပါတယ်နောက်ဆက်လက်တင်ပြပေးချင်တာကတော့အရာဝတီအွန်လိုင်းဂျာနယ်မှာစောင်းမရှင်ထွန်းထွန်းရေးသားထားတဲ့တမရရာထူးနေရာဆက်ခံမဲ့သူအမည်စင်းတင်သွင်းဖို့ရည်ရွယ်ထားတဲ့သူရှိထားပြီးဖြစ်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောဆိုရဲဆိုပြီးတော့ရေးသားထားတဲ့စောင်းမဖြစ်ပါတယ်။လက်တလောအခြေခံဥပဒေအရပါတီခေါင်းဆောင်အမျိုးသမီးအပေါ်တမရဖြစ်ခွင့်ကိုကန့်တတ်ထားတဲ့ဆိုပေမဲ့တမရရာထူးအမည်စင်းတင်သွင်းဖို့ရည်ရွယ်ထားတဲ့သူရှိထားပြီးဖြစ်တယ်လို့မြန်မာနိုင်ငံရဲ့အဓိကအတိုက်ခံပါတီကြီးကထုတ်ဖော်ပြောဆိုလိုက်တဲ့ဆိုပြီးတော့ရေးသားပါတယ်။တမနာလောင်းဘသူဖြစ်တဲ့ဆိုတာကိုပါတီကရွေးချယ်မှာဖြစ်တယ်လို့ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကစနေနေ့နေပြည်တော်မှာရှိတဲ့သူမရဲ့နေအိမ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်။တမနာအဖြစ်ဒေါအောင်ဆန်းစုကြည်ရဲ့အစားပါတီရဲ့နာယကကြီးဦးတင်ဦးဒါမှမဟုတ်ရင်ဘူကော်မတီဝင်ဦးဝင်းထိန်လည်းဖြစ်လာနိုင်တယ်လို့ထောက်ပြထားပါတယ်။အသက်84နှစ်အရွယ်ဦးဝင်းထိန်ဟာကျန်းမာရေးတိတ်မကောင်းလာပေမဲ့အသက်88နှစ်အရွယ်ဦးတင်ဦးရဲ့ကျမ်းမာရေးကလုံးဝကောင်းမွန်နေစေရှိတယ်လို့ NLD ပါတီဝင်ဥပဒေပြုလွှတ်တော်အမတ်တဦးကပြောဆိုတဲ့အကြောင်းလဲရေးသားထားပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုဇော်တက်ထွေးကတော့စစ်ရေးအမြင်အတွေ့အကြုံလဲရှိနိုင်ငံရေးအတွေ့အကြုံလဲရှိသူတူရပ်ဘွဲ့ရကာဝေးရေးဦးစီးချုပ်တာဝန်ယူခဲ့သူဦးတင်ဦးဟာတမရလောင်းအဖြစ်ရွေးချယ်တင်ဆုံးသူဖြစ်တယ်ဆိုပြီးတော့ပြောဆိုတဲ့အကြောင်းရေးသားထားပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်လူ widetilde များထင်ရှားသူတူလည်းဖြစ်တဲ့ဇာကနာကတော့ DSA ဘိုးတင်နှန်းကျောင်းမှာအထူးဂျုံစုံတင်နှန်းသားတူဖြစ်ခဲ့သူဦးဝင်းထိန်ကိုရွေးချယ်တဲ့နယ်လို့သူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားထားတယ်လို့ဆိုပါတယ်အတိုက်ခံပါတီ NLD ဟာမဟာမိတ်တိုင်းရင်းသားပါတီတွေရှင်ပြိုင်မဲ့မဲဆန္ဒနယ်တွေမှာအမတ်လောင်းအမည်စင်းမတင်သွင်းဘူးလို့ပြောဆိုထားပြီးနိုင်ငံအနှံ့ပြည်ထောင်စုနဲ့ဒေသကြီးကိုယ်စားလှယ်တွေစုစုပေါင်း1180နေရာကိုလက်ရှိအာဏာရပြည်ထောင်စုကြက်ခိုင်ဖွံ့ဖြိုးရေးပါတီကတော့နေရာအနှံ့မှာဝင်ရောက်ရှင်ပြန်ဝင်ရှိတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်စုံကို erawadi.org မှာဖတ်ရှုနိုင်ပါတယ
်မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့တရားဝင်ကြေညာလိုက်ပါပြီ1990ပြည့်ရွေးကောက်ပွဲမှာတကယ်နဲ့အနိုင်ရခဲ့ပြီမဲ့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမခံခဲ့ရတဲ့ NLD ပါတီအနေနဲ့ဒီလိုချင်းရွေးကောက်ပွဲမှာနိုင်ငံရေးအရာဘယ်လောက်အထိနေရာရလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီး အခုလာမယ့်အင်္ဂါနေ့ညတရက်လီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
ရရှိနေနေနဲ့ကျွန်တော်တို့ရဲ့ဒိုက်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေခင်ဗျာ VOE ကနေအင်္ဂါနေ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုဒိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတခါတော့ American Indian အသုံးနှုန်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့မတူတဲ့အင်ပြမင်း EDM အသုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။ဆာလုံးမောင်က beating, beating ကရိုက်တာ၊နှက်တာ။ a, dead, theta, horse, horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်အသေးပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်းတီးသဲသဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျောလင့်ကျကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လုပ်ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။လာတဲ့စီစဉ်တင်ဆက်တဲ့မြခင်လေးစာသင်ခန်းစာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံတဖြည်းဖြည်းပွင့်လင်းလာတဲ့အမြတ်ကဘာလက်ခီးတဲ့တွေအပါအဝင်တခြားအကြောင်းကိစ္စမျိုးမျိုးနဲ့မြန်မာနိုင်ငံကိုလာရောက်လည်ပတ်လို့သူနိုင်ငံသားတွေများလာသလိုမြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုထွက်လည်ကြတဲ့မြန်မာနိုင်ငံသားတွေလည်းတဖြည်းဖြည်းများလာနေပါတယ်ဒါကြောင့်လည်းခီးသွွားလုပ်ငန်းမှာလိုအပ်နေတဲ့ဝန်ဆောင်မှုလုပ်ငန်းကိုဖြည့်ဆည်းပေးဖို့ကြိုးစားတဲ့အနေနဲ့ပြည်တွင်းပြည်ပခီးသွွားအဆင်ပြေလွယ်ကူပြီးစင်းနုံတတစွာနဲ့သွားလာလို့ရလာအောင်တီထောင်ထားတဲ့ tripme.com company ကိုစတင်တီထောင်သူကိုထုတ်ကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းလိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ကျွန်တော်က tripme ဆိုတဲ့ဟို travel agency ကအဲ့တော့ဟို inbound outbound ကျွန်တော်လုပ်ပါတယ်ကျွန်တော်ရဲ့website name is triptripmee.com လို့ခေါ်ပါတယ်နော်ကျွန်တော်ကအချိကoriginal ရေစက်ကဟိုနေ top packages ကို online booking လုပ်နိုင်ကြအားဖြင့်ဟိုနေ payment system တွေပါတခါတည်းပါပြီးသားဆိုတော့ customer တွေအဲ့လိုမျိုးစောင့်နေရတဲ့ tip line ပဲမရှိအောင်လုပ်ထားတာဖြစ်ပါတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့ကျွန်တော်တို့ကအချိကအဲ local market ကို domestic ticket ရောင်းပါတယ်အဲ့ဒါလေးစိစရနေတော့ဟိုနေရောင်းရတယ်လို့ပြောလို့ရပါတယ်
အဓိကကတော့ကဘာလက်ခီးတဲ့တွေမြန်မာပြည်လာတဲ့အခါလွယ်လွယ်ကူကူ booking လုပ်လို့ရအောင်သူတို့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့လွယ်လွယ်ကူလုပ်လို့ရအောင်လာတာမို့လို့ရှင်လဲဒီမြန်မာနိုင်ငံကနေပြည်ပအောင်သွားခြင်းတဲ့သူတွေအတွက်လဲပါသလားဘလို့ဟာဘယ်လိုများမျိုးအဓိက
အခုခုနပြောတဲ့နှစ်ခုကအဲ့တိုင်းပါပဲဒါပေမဲ့ original ကကျွန်တော်ကအစားဟိုနေ foreigner ထားရင်လည်းကျွန်တော်ကအခုကျွန်တော်တွေ့ရတာနိုင်ငံသားကိုသွားခြင်းတဲ့လူကပုံများတယ်ကျွန်တော်တွေ့ရပါတယ်ကျွန်တော်လောတယ်ပေါ့နော်ကျွန်တော်ကအစားဆိုတဲ့ခါကျတော့လေဟိုနေလေကျွန်မနိုင်ငံသား reach တဲ့ဆက်လို့ရှင်ညာဒီ reach ကပိုလွယ်လို့ဖြစ်မှာပေါ့အဲ့ဒါမျိုးကျွန်တော်တို့အောက်ပေါင်းကပို့ပြီးတော့ရှားပါတယ်လောပါတယ
်နောက်ပြီးတော့မြန်မာတွေကလည်းဟိုအခုနောက်ပိုင်းမှာပို့ပြီးတော့ခီးထွက်ကြတယ်ထင်တယ်နော
်ဟုတ်ပါတယ်ခင်ဗျာကျွန်တော်အခုဆိုလို့ရှင်ဟိုနေ ပါလီတို့အဲမိုက်ဒိုက်တို့အဲ့လိုမျိုးဘန်ကောက်တို့တွားတဲ့လူတွေများလာပြရပါတယ်
ဟုတ်ပြီဒါဆိုလို့ရှိရင်အခုမြန်မာပြည်ကနည်းနည်းအခုနောက်ပိုင်းပွင့်လင်းလာတဲ့အခါကျတော့နိုင်ငံသားကနေပြီးတော့မြန်မာပြည်ကိုလာလေခြင်းတဲ့လူတွေဟောပေါ့ဟိုနိုင်ငံသားတွေကလည်းတော်တော်လေးစိတ်ဝင်စားလာတယ်လေအလေလာဖို့တက်တက်ပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းလုပ်ဖို့ပဲဖြစ်ဖြစ်ပေါ့နော်ဟိုပို့ပြီးတော့စိတ်ဝင်စားလာကြတယ်ဆိုတော့အခုနောက်ပိုင်းမှာဒီအဲ့လိုမျိုးစိတ်ဝင်စားမှုတွေများလာတာနဲ့အများပေါ့နော်မြန်မာပြည်ထဲမှာလည်းထွတ်ထွတ်လိုမျိုးအလားတူကုမ္ပဏီတွေရှိမှာပဲဟိုတော်တော်များများလည်းရှိတယ်ထင်ပါတယ်တပုံဆန်တဲ့မဟုတ်တော့ခီးသွားလုပ်ငန်းကိုဝန်ဆောင်မှုပေးနေတဲ့သူတွေပေါ့နော်ဆိုတော့အဲ့ဒါနဲ့ထွတ်ထွတ်နေတာဘယ်လိုကွာခြားမှုရှိသလဲ
ကျွန်တော်တို့ကကိုနေပြည်မယ်ဟိုကိုနေမှာတော့ဟိုဘယ်လို differentiate လုပ်တာအလဲလို့ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အဓိကကကျွန်တော်အဲ့ဒီဟိုနေ etiquette တွေကိုနေကန်တဲ့ series ကိုကျွန်တော်က live shoot ပြီးတော့ customer ကိုချပြရမယ်နော်ကျွန်တော်ဒီ series ကိုကျွန်တော် practice လုပ်ပြရဥမထားပါတော့ဗျာကျွန်တော်တနေ့ရဆိုလို့ရှိရင်ဘယ်လိုကြီးလို့လုပ်လိုက်လဲဆိုတော့ဒီမှာဟိုနေပြားနဲ့50ထားလိုက်ပါကျွန်တော် number ကတော့ကျွန်တော်အဲ့လိုမျိုး something like 150ပေါ့နော်အဲ့မှာဘန်ကောက်ကိုတုံးရည်လေးရဲ့လေငလက်မကောဟိုနေဟိုတယ်အပါအဝင်အဲ့လိုမျိုး package မျိုးကျွန်တော်လုပ်ပြီးပါအဲ့တော့ကျွန်တော်တို့ဟိုဒီကောင်းကောင်းလေးအဲ့လိုမျိုးပေါ့နော်အရင်ဈေးတပါးဒီစီအဲ့လိုမျိုးလုပ်ပေးရဲ့ company လို့ကျွန်တော် position လုပ်ဖို့ကျွန်တော်တို့ဟိုဖြစ်ပါတယ်အဲ့ဒါမြန်မာပြည်တက်ပေါ့နိုင်ငံသားအတွက်ကိုကျတော့ကျွန်တော်တို့เนี่ยအများကြီး communicate လုပ်ရှာမလို့ပဲနေတာကျွန်တော်တို့ online မှာ website ပေါ်မှာ set တဲ့ package ကို tower 5 days 4 nights အဲ့လို package မျိုးရှာပြီးတော့ကျွန်တော်တစ်ခါ instantly book လုပ်ပြီးတော့တစ်ခါ payment လုပ်ခြင်းအပြင်သူ့ရဲ့ဟို email အခါအဆောင်20ရောက်ပို့ရဲဟိုနေပေါ့နော်ဟိုနေ problem တွေပေါ့အဲဒီလို့ရှိရင်သူ့ရဲ့အဲ့လိုမျိုးဟိုနေဟို bank transfer ပါညာအဲ့ process တွေ eliminate လုပ်တဲ့ဟာမျိုးကိုကျွန်တော်တို့ service ကိုကျွန်တော်ပေးဖို့ကြိုးစားပါတယ်ပေါ့အဲ့တော့ဒါပဒင်းကြလို့ရှင်ကြတော့ foreigner ကြလို့ရှင်တော့ pain point ကိုကျွန်တော်တို့အဓိက eliminate လုပ်တဲ့ process ကိုကျွန်တော်တို့လုပ်ချင်ပါတယ်။ဟိုမြန်မာသူလို့ရှင်ကြတော့ကျွန်တော်တို့ဟိုသူတို့ရဲ့စပယ်ပေါ်ကိုကျွန်တော်တို့အတန်လုံးကြီးလိုက်စာကြီးချပေးတဲ့ service ကိုကျွန်တော်တို့လုပ်ချင်ပါတယ
်။ဟုတ်ပြီ။ဆိုတော့နိုင်ငံသားတွေကနေပြီးတော့ထွတ်ထွတ်ဒီ website မှာလာပြီးတော့သူတို့ခီးစဉ်အတွက် booking လုပ်ကြပြီဆိုရင်အခုကထွတ်ထွတ်ကဒီ credit card တွေနဲ့ကောင်းကောင်းမွန်မွန်လက်ခံလို့ရတဲ့စနစ်ရှိနေပြီပေါ့
။ဟုတ်ကဲ့ရှိပါတယ်ခင်ဗျာ။
အဲ့တော့ထွတ်ထုတ်အနေနဲ့ရောဒီကုမ္ပဏီကိုစောစောကထွတ်ပြောသွားတဲ့ထက်မှာတော့ပါပါတယ်ဒီဟိုဟာပေါ့ဈေးနှုန်းတက်တက်တာတာနဲ့လူထုကိုဝန်ဆောင်မှုပေးနိုင်တဲ့ကုမ္ပဏီဖြစ်အောင်ကွန်ကူပိုဇီရှင်လုပ်နေတယ်ပြောလုပ်နေတယ်လို့ပြောတယ်ဒါပေမဲ့ဘယ်လောက်ထိများကြီးကြီးကျော်ဘယ်လောက်ထိရည်မှန်းချက်ထားတယ်လဲကုမ္ပဏီအနေနဲ့ဟိုဘယ်လောက်ထိရအောင်လုပ်နိုင်လုပ်ချင်တယ်ဆိုတော့ရည်မှန်းချက်ရှိလဲ
ဟုတ်ကျွန်တော်တို့ကတော့ပြောရင်ပြောမယ်ဆိုလို့ရှိရင်တော့ဗျာအခုဒီမှာ market ကresource လို့ကြည့်ရတော့ 3.8 million but domestic only air traveler ရှိရပါတော့။အဲဒါလေ aviation industry report ကိုပြောပါ။အဲကျွန်တော်တို့ကဟိုဒီကျွန်တော်ရေမန်းချက်ကတော့ဒီထဲမှာကျွန်တော်တို့ major player ဖြစ်အောင်လို့ကျွန်တော်တို့ internet marketing ကိုကျွန်တော်အဓိက utilize လုပ်ပြီးတော့အဲ့လိုမျိုး company ဖြစ်အောင်လုပ်မယ်လို့ရည်ရွယ်ရှိပါတယ်ခင်ဗျာ
။အခုထွတ်ထွတ် company ကဘယ်လောက်ကြီးတယ်လဲဝန်ထမ်းဘယ်လောက်ရှိတယ်လဲ
။အာကျွန်တော်ကအခုမှစတာခင်ဗျာ။အခုမှစတာဆိုတာကျွန်တော် operation license ရပြီးစပြလို့တာမေလမှာစလို့တာဆိုတော့ဝန်ထမ်းတော့လောလောဆယ်6လောက်ပဲရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကဟိုနေ scalability နဲ့ကြည့်မယ်ဆိုရင်တော့ကျွန်တော်တို့တကယ်အများကြီးခက်နေလို့ခက်လို့ရပါတယ်။လူပိတ်အများကြီးမတုံးမနဲ့
။အော်ဟုတ်ပြီ
။ဒီ market ကိုကျွန်တော်တို့ဟိုနေလူအနေကျင်းနေပဲဟိုဖြစ်နိုင်ပါတယ
်။သူဟာတချင်ကနိုင်ငံသားမှနေခဲ့တယ်။နိုင်ငံသားမှလည်းအလုပ်လုပ်ခဲ့တဲ့လူငယ်တူဦးဖြစ်တယ်။အခုမြန်မာပြည်ထဲမှာအခုပြောင်းလဲမှုတွေဖြစ်လာပြီးတော့လမ်းစာတွေပွင့်လာတာပုံမှန်ပြန်ပြီးစီးပွားရေးလုတ်တယ်ပေါ့နော်ကွန်ကိုကုမ္ပဏီထောင်ပြီးလုတ်တယ်ဆိုဘာကြောင့်ဗမာပြည်ပြန်ပြစ်တာလဲ
အာကျွန်တော်ဘာကြောင့်ဗမာပြည်ပြန်ပြစ်တာလဲဆိုကြဟိုနေအဲဗမာပြည်မှာ market ကအဲ့လောက်ကြီး situated မဖြစ်ဘူးလို့ကျွန်တော်ခံစားရတယ်ဘာမဆိုလို့မဆိုလို့ရှိရင်ကျွန်တော်ကတော့ consumer market ရှိရကျွန်တော်ဆိုတာချင်းအပြင်းအနေဆိုလို့ရှိရင်တော့အတိအကျကြီးမပြီးနိုင်ဘူးဒါပေမဲ့တချို့ consumer market တွေကကျွန်တော်ထင်တယ်ဟိုနေဘယ်လိုရောမလဲဟိုအခုမှ business တွေကစသည် catch up လုပ်တဲ့အတွက်ကြောင့်မလို့ကျွန်တော်မှအရင်market ကစကြဝဠာမဖြစ်ဘူးလို့ကျွန်တော်ခံစားရတယ်။ဒါကမှတော့ဒီနိုင်ငံမှာဆိုလို့ရှိရင်ဟို product နဲ့ services တွေကအများကြီးရှိတဲ့လောက်ကြီးမရှိသေးဘူး။အဲ့ခါကျမြန်မာပြည်ပြောမယ်ဆိုလို့ရှိရင်တခြားနိုင်ငံမှာဥပမာပြောမယ်ဆိုလို့ရှိရင်ပေါ့နော်။ဒါလည်းကျွန်တော်ခံမှန်းကြည့်ပါကျွန်တော်မှာ data အချက်လက်အဲ့လိုမျိုးလည်းမဟုတ်ဘဲနဲ့ကျွန်တော်ခံမှန်းကြည့်ရပြောမယ်ဆိုလို့ရှိရင်ဒါလည်းလူတော်များတော့ကျွန်တော်ထင်တယ်ကျွန်တော်လည်းခံစားရတယ်ထင်ပါတယ်။ဟို product တစ်ခုကိုဟိုလူအယောက်တရာတခြားနိုင်ငံမှာရောင်းနေမယ်ဆိုလို့ရှိရင်ဒီမှာလူ100ပဲရောင်းနေမယ်။ဒါပေမဲ့ဈေးကွက်ကကြောက်ရလေလူစရောက်ထမကောက်ကိတာလုံးနဲ့စီးကြတာပူကြီးရဲ့အဲ့လိုတပေါ်မျိုးပေါ့နော်အဲ့မျိုးကျွန်တော်ခံစားရပါတယ်။နောက်တစ်ခုကကျွန်တော် product and services အဲ့လိုမျိုးရှိရဲ့ solution မှာအဲ့ service တွေကနောက်ထပ်အများကြီးတစ်စင်းတစ်စင်းအဲ့လိုပိုတက်ပြီးတော့ဟို ကောင်းမလာဘူးလို့သေးရတာအဲ့ခါကျတော့အဲ့လိုဖြစ်ဖို့ကကျွန်တော်တို့ဒါလုပ်အောင်မှာနော်နောက်ဆက်ရင် business ကြီးရနောက်ကြောက်ရင်အဲ့ business ကြီးကို customer service ပို့ဖို့ကောင်းတဲ့ business ကြီးပို့ပြီးတော့အားသာကြရလာအဲပြီးလို့ရှိရင် customer ပို့ကောင်းတဲ့ service ကြီးအားသာကြရလာပြီးနောက်တစ်ဆင့်ကဘာဖြစ်လဲဆိုတော့ technology ပို့ကောင်းတဲ့ဟာရရလာကျွန်တော်ကကျွန်တော်တို့ပထမဦးအဆင့်လာတဲ့စီးပွားရေးလို့ကျွန်တော်ထင်တယ်ဒီချို့ business ကြီးကအဲအဲ့ဒါကြောင့်မလို့လည်းကျွန်တော်ပြန်လာပါပါ
သောဝန်လိုက်စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်အခုတစ်ခါတော့သုဒ္ဓဆောင်လင်အမေရိကန်တခွင်စီစဉ်ကိုနားဆင်ရမှာပါခုတစ်ပတ်မှာအမေရိကန်ပြည်ထောင်စုတက္ကသိုလ်ကောလိပ်တွေမှာဖွဲ့စည်းထားတဲ့ကျောင်းသားအစည်းအရုံးတွေအကြောင်းကိုတင်ပြပေးထားပါတယ်ဆန်ဖရန်စစ္စကိုဒေသကောလိပ်ကျောင်းသားအစည်းအရုံးမှာပါဝင်လှူရှားခဲ့တဲ့မတ်ခင်သီရိနန္ဒာဆိုကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคโอ้แมคเคนทีรีนานาซูครับเนี่ยดิปฐมาซ้องอนิเนี่ยจนเมจินาก็ดิอเมริกามาရှိတယ်ပေါ့เนาะဒီចောင်းသားတမကအဖွဲ့အစည်းတွေဆိုတော့အဲ့ဒါနေနေပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလားဒီចောင်းနေမှာဘယ်လိုမျိုးအဖွဲ့အစည်းတွေရှိတယ်ဆိုတာကိုလေ
ဟုတ်ကဲ့ရှင်ဒီနိုင်ငံမှာတော့ចောင်းသားအဖွဲ့အစည်းရှိလာတာတော့ကြာပြီပေါ့เนาะ1800ကျော်လောက်တည်းอ่ะဆိုသူကဒီចောင်းသူចောင်းသားတွေอ่ะပဲဒီចောင်းသူចောင်းသားတွေကိုပြန်ပြီးတော့ကျောင်းသားအစိုးရအဖြစ်နဲ့ဟိုအတင်မြောက်ကြတာပေါ့နော်မဲပေးတဲ့စနစ်နဲ့ပေါ့လေပြီးရင်ဒီနိုင်ငံမှာကျောင်းသားအဖွဲ့အစည်းကတော်တော်လေးအရေးပါတယ်သူတို့ကဒီကျောင်းထွဲမှာကျောင်းသားအရေးတယ်မကောက်ပေါ့နော်အပြင်ကဒီပညာရေးစနစ်ကလည်းအပြင်ပြည်သူလူထုနဲ့ဆက်ဆက်နေတော့ဒီသူတို့ရဲ့ထောက်ပံ့ငွေရှိတယ်နောက်တကယ်တိုင်းပြည်ကိုအုပ်ချုပ်နေတဲ့အစိုးရရှိရတယ်သူတို့တွေလည်းပါတွဲပြီးတော့အလုံးလုံးကြားရတယ
်ဆိုတော့အဲ့ညမှာတခုကျွန်တော်ဖြတ်မိချင်တာကလေအခုဒီမှာဟိုကျွန်တော်တို့သိတဲ့လောက်ဆိုရင်ပေါ့နော်ဒီအမေရိကတက်ကတောကောလိပ်ဒီမှာကျောင်းသားအဖွဲ့အစည်းတွေဆိုပြီးရှိကြတဲ့အခါမှာအဲတချို့တွေဟာကြီးကြတော့ဒီဟို student government ပေါ့နော်ဒီကျောင်းသားအစိုးရပေါ့ဟိုဗမာလိုတဲ့တဲ့ပြန်မယ်ဆိုရင်တော့ student government နောက်ဒီ student association ဆိုပြီးတော့ရှိတာဟိုအဲ့လိုဟာမျိုးတွေလည်းရှိတယ်လေဆိုတော့ဟိုကျောင်းသားတမကဆိုပြီးတော့ဟိုတိုက်ရိုက်အတုံးနှုံးကိုတုံးဆွဲတာမျိုးတော့မရှိဘူးခင်ဗျအဲ့ဒီ quarter ချက်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလား
သူကအမှန်မှားကတော့သူတို့တွေရဲ့လှုပ်ဆောင်ချက်တွေကအာသဘောတရားကအတူတူပါပဲအခေါ်ဝေါ်ကွာသွားတဲ့သဘောပဲသူကចောင်းသားအရေးကိုလှုပ်တယ်ចောင်းသားကတင်မြောက်ထားတယ်ចောင်းသားတွေအတွက်ဆုံးဖြတ်နိုင်တယ်ဟိုဟာပေါ့နော်ចောင်းသူចောင်းသားကောင်းဆောင်နေပေါ့အဲ့ဒီအဖွဲ့အစည်းမှာဒီဟာ student union ဆိုပြီးတော့တုံးတာကကြတော့သူကအဆောက်အဦးကိုတုံးတာများတယ်ကို
အထူးသဖြင့်ဒီအမေရိကမှာဆိုလို့ရှိရင်တိုင်းရင်းသားတွေတော်တော်စုံကြတယ်နိုင်ငံတကာចောင်းသားတွေလည်းလာပြီးတော့တက်ကြတယ်ဆိုတဲ့အခါကြတော့ဒီဟိုသက်ဆိုင်ရာဒီတိုင်းရင်းသားလူမျိုးတွေအလိုက်အဲဒါမှမဟုတ်လို့ရှိရင်လည်းဒီနိုင်ငံတကာကလာကြတဲ့ចောင်းသားတွေဆိုပြီးတော့တီးကြဖွဲ့ပြီးတော့အဲဆောင်ရွက်ကြတဲ့အဖွဲ့အစည်းတွေလည်းရှိတယ်လေဆိုတော့အဲ့ဒီအဖွဲ့အစည်းတွေအနေနဲ့ကရောဘယ်လိုမျိုးဒီလှုပ်ရှားမှုတွေကိုလုပ်ကြလဲခင်ဗ
ျဒီခုနကပြောတဲ့အဖွဲ့အစည်းတွေပေါ့နော်သူတို့တွေကကိုယ်စိတ်ဝင်စားရာကိုယ်တန်ရာနော်ဒီတိုင်းရင်းသားလူမျိုးပေါင်းစုံနောက်နိုင်ငံတကာလာတဲ့အဖွဲ့အစည်းဒါတွေမကဘူးတချို့ဆိုလို့ရှိရင်ဟို issue based interest based ပေါ့နော်အဲဒါပါတော့အမျိုးသမီးနဲ့ဆိုင်နဲ့အုပ်စုတွေရှိမယ်စစ်ပြန်အုပ်စုတွေရှိမယ်နောက်အဲចောင်းသူចောင်းသားတွေမှာကျမကြီးအရာပဲဖြစ်ဖြစ်တော့တခြားဟိုပေါ့လေအာကိုခန္ဓာအဲအင်္ဂါအရာပဲဖြစ်ရနော်ဟိုမပြည့်မပြည့်စုံတဲ့ចောင်းသူចောင်းသားတွေရှိမယ်စသဖြင့်ပေါ့လေအဲဒီလိုမျိုးအားလုံးကဒီ student government ရဲ့အဖွဲ့အစည်းတွေမှာလွှဲနေတာပဲကိုအားလုံးကလေ
ဟုတ်ပြီဆိုတော့ဥမာမက်ခင်သီရီနန္ဒာဆိုးအနေနဲ့ပေါ့နော်ဟိုဟိုခုနလိုဒီကိုចောင်းတက်ခဲ့စဉ်ကာလမှာဟိုတာမိုးလို့ရှင်လဲဒီလိုအဖွဲ့အစည်းတွေမှာကိုတာဝန်ယူခဲ့စဉ်ကာလမှာဟိုတွေ့ကြုံခဲ့ရတယ်ပေါ့လေထူးထူးခြားခြားအဖြစ်ပြက်လေးတစ်ခုကိုပြပြပြီးပါဆိုရင်ဘလို့အကြောင်းအရာမျိုးဟိုဖြစ်နိုင်မလဲခင်ဗ
ျဟုတ်ကျမအနေနဲ့ကတော့ဒီ San Francisco California က San Francisco မှာရှိတဲ့ City College of San Francisco ဆိုတာသူရဲ့ San Francisco ဒီတော့ college ပေါ့နော်အဲ့ဒီမှာ2017ကနေအဲကျောင်းသားအစိုးရအဖွဲ့အစည်းမှာကျောင်းသားအမတ်အနေနဲ့ရွေးကောက် တင်မြှောက်ခြင်းခံရပြီးတော့တာဝန်ထမ်းဆောင်ခဲ့ပါတယ်ဒီကျောင်းသူကျောင်းသားအခွင့်အရေးရဲ့နောက်ပညာရေးနဲ့ပတ်သက်တဲ့ရမုံငွေတွေကိုမလျှော့ချဖို့ပေါ့နော်အဲ့ဒါလေးကိုဥပဒေပိုင်းကနေပြီးတော့ကာဝေးပေးနိုင်အောင်လို့ဆိုပြီးတော့အထူးဆောင်ရွက်ခဲ့တယ
်ဟုတ်ကဲ့အဲ့တလောရုံးကပေါ့နော်ဒီကျောင်းသားတွေဒီအထူးသဖြင့်ဒီကယ်လီဖိုးနီးယားမှာရှိတဲ့ကျောင်းသားတွေကသူတို့ဒီကျောင်းအတွက်ပေးရတဲ့ဇယိတ်တွေတက်လာတဲ့အခါကျတော့ဆန္ဒပြတာတို့ဘာလို့လဲကျွန်တော်တို့ကြားရပါတယ်ဆိုတော့ဒီကျောင်းသားတွေအနေနဲ့အခုလိုတောင်းဆိုတဲ့အခါမှာရောရလက်ကဟိုဘယ်လိုရှိလဲခင်ဗျရ
လက်ကတော့ဟိုဆက်ပြီးတော့တွားနေရတာပါပဲကိုသူတို့လေဒီတခုအဲ့မှာတွေ့တာကဆရာဆရာမကောနောက်ဒီမှာဒီကျောင်းသူကျောင်းသားအရေးကိုကင်တွဲတဲ့ administration ဆိုတာလည်းရှိတယ်ကိုဒီအစိုးရနဲ့ကျောင်းသူကျောင်းသားဂျားမှာတရားလို့ပေါ့နော်ပေါင်းကူပေးထားတဲ့ပုံကိုလေးပေါ့နော်အားလုံးကဟိုဘယ်လိုပြောမလဲစူးစူးစီစီနဲ့စိတ်ဝင်တစားနဲ့ဒီလိုဟိုပညာရေးနဲ့ပတ်သက်တဲ့ကျောင်းသူကျောင်းသားကိစ္စကိုဝိုင်းဝန်းပြီးတော့မှဆွေးနွေးကြတယ်မတူညီတဲ့အမြင်ရှိရင်လည်းပြဿနာတော့မဟုတ်ဘူးအားလုံးကလေကိုဟိုမတူညီဘူးဆိုရင်လည်းအားလုံးထိုင်ပြီးတော့ပေါ့နော်ဆွေးနွေးဖြေရှင်းကြတယ်အဲ့ဒါကတော့တော်တော်လေးကိုအတူယူရကောင်းတယ်ပေါ့နော်
နောက်တစ်ခုပေါ့လေဆိုတော့ဒီအမေရိကရဲ့ပညာရေးစနစ်မှာကဒီအတန်းထဲမှာဆိုလို့ရှိရင်စာတင်တဲ့ဆရာမကနေပြီးတော့ဟိုဖတ်ရမယ့်စာအုပ်တွေကိုပေးတယ်ဖတ်ရမယ့်အကြောင်းအရာတွေကိုပေးတယ်အကြောင်းသားတွေကဖတ်လာပြီးတဲ့အခါကျရင်တင်လိုက်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဆွေးနွေးကြတာမျိုးတွေရှိတာပေါ့လေဒီအကြောင်းသားတမကလိုမျိုးဒီအဖွဲ့အစည်းတွေကနေပြီးတော့အကြောင်းသားတွေအရေးကိုလှုပ်ရှားတဲ့အခါမှာဒီသက်ဆိုင်ရာကဒီကျောင်းဝတာဝန်ရှိပုဂ္ဂိုလ်နေနဲ့ပဲဖြစ်ဖြစ်ဌာနဆိုင်ရာဒီအစိုးရဒီအကြီးအကဲတွေနဲ့ပဲဖြစ်ဖြစ်တွေ့တဲ့အခါမှာရောဒီအမေရိကပညာရေးစနစ်ရဲ့ခုနလိုလေ့ကျင့်သင်ကြားပေးမှုကဘလောက်အထိအောင်အထောက်အကူဖြစ်တယ်လို့မြင်မိပါလဲ
ဒီကျောင်းနေမှာကခုနကပြောသလိုတိုင်းသားလူမျိုးတွေကလည်းများတယ်လူတွေရဲ့စိတ်ဝင်စားတဲ့ကိစ္စတွေတမိုးထားတဲ့ကိစ္စတွေသူတို့ဖြတ်တန်းလာတဲ့တွေ့ကြုံတွေကလည်းအမတန်ကိုစုံလင်တော့လေအတခါတလေမှလည်းပဲတယောက်နဲ့တယောက်နဲ့မတူတာတွေသဘောကွဲပြားတာတွေထိတ်တိုက်ရင်ဆိုင်ဖြည့်ရှင်းပေးရတာတွေအဲ့ဒါတွေရှိတော့ခုနကလိုဟိုဒလေတွေရင်ကျိမှုတွေရှိမယ်ဆိုလို့ရှိရင်ဖြည့်ရှင်းရတဲ့အခါမှာဟိုဟိုပို့ပြီးတော့အများကြီးအဆင်ပြေတာပေါ့နော်နောက်ပြီးတော့ဟိုရင်ရင်ကျိကျိနဲ့ဒီကိစ္စတွေကိုဖြတ်တန်းနိုင်တာပေါ့
ဟုတ်ကဲ့နောက်ဆုံးမေးခွန်းပါခင်ဗျဟိုအမေရိကန်အပါဝင်ပေါ့လေတကယ်တိုးတက်တဲ့နိုင်ငံတွေမှာဆိုရင်ဒါတိုင်းပြည်ရဲ့အနာဂတ်ခေါင်းဆောင်တွေဖြစ်တဲ့လူငယ်တွေ၊ကျောင်းသားတွေကိုမြေတောင်မြောက်ပေးတယ်၊ပြည်စုပြိုးထောင်ပေးတယ်။တကယ်လို့ပေါ့လေဒီတိုင်းပြည်တစ်ပြည်မှာဒီတိုင်းပြည်ရဲ့အနာဂတ်ရည်ရွယ်ချက်တွေဖြစ်တဲ့ဒီခေါင်းဆောင်တွေဖြစ်တဲ့လူငယ်ကျောင်းသားတွေကိုမြေတောင်မြောက်ပေးတာမရှိဘူး။အားပေးအားမြောက်တာမရှိဘူး။ဒါအပြင်ပေါ့နော်ဒီလူငယ်တွေစုပေါင်းပြီးတော့အလုပ်လုပ်ကြတဲ့ဥမာကျောင်းသားသမဂ္ဂလိုအဆောက်အဦမျိုးကိုဒီမိုင်းခွဲပြီးတော့ဖျက်ဆီးပလိုက်တယ်ဆိုတော့ဒီဖြစ်ရမျိုးရှိတယ်ဆိုလို့ရှိရင်ဒီဖြစ်ရနဲ့ပတ်သက်ပြီးတော့ဘာမှန်းပြောချင်လဲခင်ဗျ။
ပညာရေးစနစ်ကျောင်းသူကျောင်းသားတွေရဲ့အဖွဲ့အစည်းတွေနောက်ပြီးတော့ဒီဟိုပေါ့နော်အများပြည်သူလူထုကပညာသင်နိုင်တဲ့နော်ကျောင်းတွေစနစ်တွေဆိုတာကဒီကျောင်းသူကျောင်းသားတွေအတွက်ရှိတယ်ဆိုတာလည်းမဟုတ်ပါဘူးအဓိကကဒီ social order လို့ခေါ်တဲ့ဟိုတိုင်းပြည်မှာပေါ့နော်ကစင်ကလျားမဖြစ်ရအောင်ပေါ့နော်ဒီလိုပညာရေးစနစ်တွေဆိုတာရှိနေတာပါအဲ့တော့လေအဲ့ဒီလိုမြေတောင်မြောက်ပေးမှုတွေမရှိဘူးဒီအနာဂတ်ကိုဆက်ပြီးတော့ထမ်းပို့ရမယ်ပေးဆောင်ရမယ်ဒီကျောင်းသူကျောင်းသားတွေကိုဟိုပေါ့နော်ပံ့ပိုးမှုနေရာပေးမှုတွေမရှိဘူးဆိုလို့ရှိရင်သူတို့ရဲ့ social order ကဘလို့မှလေဟိုတေချာပေါ့နော်ခိုင်ခိုင်မာမာတည်တည်ငြိမ်ငြိမ်နဲ့ရှိမှာမဟုတ်ပါဘူး
ကောအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်စီစဉ်လို့နားဆင်ကြရဖြစ်ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။နည်းပညာအသစ်တွေဟာလူ့အခွင့်အရေးကိုမြင့်တင်တာမှာရေးပါတဲ့ကိရိယာဖြစ်ပါတယ်။ online ပေါ်မှာသတင်းအချက်အလက်စီစဉ်မှုကိုထိန်းချုပ်ဖို့အာဏာရှင်ဆိုရတွေကကြိုးစားကြပါတယ်။ဒါပေမဲ့လည်းလူ့အခွင့်အရေးလှုပ်ရှားသူတွေသတင်းတောက်တွေနဲ့တာမန်လူထုဟာသတင်းတွေဖြန့်ဝေဖို့အချင်းပြတ်ချစားမှုတခြားမဟုတ်မမှန်လို့မှုတွေနဲ့အနိုင်အထက်လုပ်တာတွေကိုဖွင့်ချဖို့ကိုယ့်လူသဘောထားရှိတဲ့တခြားလူတွေနဲ့အဆက်အသွယ်မပြတ်ဖို့ဤပညာကိုအသုံးပြုနိုင်ပါတယ်။အွန်လိုင်းပေါ်မှာပြောဆိုရေးသားတာတွေနဲ့ပတ်သက်ပြီးအပြစ်ပေးဖို့ဒါမှမဟုတ်ကန့်သက်ဖို့ဥပဒေတွေကိုပြီးခဲ့တဲ့နှစ်ကနိုင်ငံပေါင်း40နိုင်ငံမှာပြဋ္ဌာန်းခဲ့ဒါမှမဟုတ်အဆိုပြုခဲ့ကြပါတယ်။
သူတို့မလိုချင်တဲ့ website တွေကိုပိတ်ပစ်တာ online ပြောဆိုရေးသားမှုအပေါ်ရာဇဝတ်ပြစ်မှုအဖြစ်သတ်မှတ်တာတွေကိုနောက်ထပ်အစိုးရတွေကလှုပ်လာကြပါတယ်ဥပမာအဖြစ်ထာဂျီကစ္စတန်နိုင်ငံမှာဆိုရင် Facebook နဲ့ YouTube အပါအဝင်လူမှုကွန်ရက် site တွေကိုအစိုးရကမကြာခဏဆိုသလိုပိတ်ပစ်လို့ရှိပါတယ်တူရကီမှာရွေးကောက်ပွဲတွေမတိုင်ခင် YouTube နဲ့ Twitter ကိုအစိုးရကခဏပိတ်ပစ်ခဲ့ပါတယ်တိုင်ဝမ်ဒါမှမဟုတ်ဒလိုင်းလားမနဲ့ပတ်သက်တာဒါမှမဟုတ် New York Times လို့ site တွေတူကိုတော့မှာပဲဒီအစိုးရကဆက်ပြီးပိတ်ထားလို့မှာဒီဇင်ဘာလတုန်းကဆိုရင်ကမ္ဘာမှာလူအများဆုံးအသုံးပြုတဲ့ Gmail အသုံးပြုသူအများအပြားကိုတရုတ်အစိုးရကပိတ်ပင်ကန့်သတ်ခဲ့ပါတယ်။အင်တာနက်ကိုသုံးပြီးကိုယ်သဘောထားကိုထုတ်ဖော်တဲ့လှုပ်ရှားသူတွေကိုရေးယူဖို့ဥပဒေအသစ်တွေကိုတခြားအစိုးရတွေကပြဋ္ဌာန်းပါတယ်။အဖမ်းခံရသူအများအပြားဟာနှိရှေထောင်ဒဏ်ချခံရ၊ဒဏ်တက်ခံရ၊နှိပ်စက်ညှဉ်းပန်းခံရတာတွေအပြင်နိုင်ငံကနေနှင်ထုတ်ခံရတာတောင်မှရှိပါတယ်။ဗီယက်နမ်မှာအစိုးရကိုအွန်လိုင်းပေါ်မှာဝေဖန်ရေးသားတဲ့ဘလော့ဂါတွေကိုအနှောက်ယှက်ပေးချိန်ချောက်ဖမ်းဆီးထောင်ချတာတွေဆက်လုပ်နေပါတယ်။အွန်လိုင်းမှာထုတ်ဖော်ပြောဆိုတာနဲ့သတင်းအချက်အလက်ဖြန့်ဝေတာကိုထိန်းချုပ်ဖို့အစိုးရတွေကဘယ်လိုနည်းနဲ့ပဲစူးစမ်းလူ့ခွင့်ရေးလှုပ်ရှားသူတွေကတော့ဤပညာအသစ်တွေကိုသုံးပြီးဆက်လုပ်နေကြဆဲပါ။ဂျိုဒူးရုပ်ပုံတွေ၊ဗီဒီယိုတွေ၊လူအများပြားစုပြီးအကောင့်ထဲပေါ်တဲ့ဤပညာတွေကိုသုံးပြီးသတင်းအချက်အလက်တွေကိုဖြန့်ဝေတာလုံးညုံရင်းနဲ့သွာလာရေးအရခက်ခဲတဲ့ဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်တာတွေလုပ်ကြပါတယ်။ဒီကနေ့ခေတ်မှာကမ္ဘာတဝန်းနိုင်ငံတွေကဆန္ဒပြပွဲတွေအပြည့်အစည်းတွေအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတိကျတဲ့သတင်းအချက်အလက်တွေကိုရဖို့ဤပညာကိုအသုံးပြုနိုင်ပါတယ်။ပွင့်လင်းမြင်သာမှုရှိဖို့နဲ့အကျင့်ပြတ်ချစားမှုကိုတိုက်ဖြတ်ဖို့ဤပညာကအထောက်အကူပြုနိုင်ပါတယ်။အွန်လိုင်းပေါ်မှာရောအပြင်မှာပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအာဏာရှင်အစိုးရတွေကပိုပြီးအပြင်းထန်နှိမ်နှင်းလာနေတာတောင်မှပဲနိုင်ငံတိုင်းကလူတွေဟာပိုပြီးအခြေဆက်ရှိလာပိုပြီးအတိတုဒ္ဒပြေလာကြပါတယ်။ website တွေကိုပိတ်ပစ်တာအကြောင်းအရာတွေကိုကန့်သတ်တာဟာအာဏာတက်ရောက်ဖို့လုပ်တာမှလွဲချော်တဲ့ကြိုးစားမှုပါ။အဲ့ဒီလိုလုပ်မယ်အစားအစိုးရတွေအနေနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာပြီးအင်တာနက်အသုံးပြုမှုကိုကျယ်ကျယ်ပြန့်ပြန့်ဖွင့်ပေးရမှာပဲဖြစ်ပါတယ်ခင်ဗျာ။
ရည်ကဲဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။သောရရှင်နေခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာ။ VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line meter 16 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်။အခုတော့ကမ္ဘာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာသမ္မတဦးတင်းစင်ဟာလာမယ့်နိုဝင်ဘာလ8ရက်နေ့ရွက်ောက်ပွဲတွေမှာလွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့သမ္မတရုံးအထက်တန်းရာရှိတူက VOE ကိုပြောပါတယ်။လွတ်တော်ရွက်ောက်ပွဲတွေအပြီးဒုသမ္မတများအဲဒီကမှတစင်သမ္မတအဖြစ်ရွက်ောက်တင်မြောက်တဲ့နေရာမှာအများသဘောဆန္ဒအရသာဖြစ်တယ်လို့လည်းသမ္မတရုံးအရာရှိကပြောလိုက်တဲ့အတွက်အစောပိုင်းကသတင်းတွေထွက်ရှိနေခဲ့တဲ့သမရဒုတိယတက်တန်းအတွက်ပါဝင်ရှင်ပြိုင်တော့မှာမဟုတ်ဘူးဆိုတဲ့သတင်းဟာမှားယွင်းတဲ့သဘောတက်ရောက်နေပါတယ်။ဒုတိယအကြိမ်သမရတက်တန်းထမ်းဆောင်မှုကိုတော့အချိန်နဲ့အချိန်ခါအရစဉ်းစားတော့မှာဖြစ်တယ်လို့လည်းသမရရုံးအရာရှိကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သမရဦးသိန်းစင်ကိုယ်တိုင်မကြခင်မှာသတင်းထုတ်ပြန်သွားဖို့ရှိတယ်လို့သူကပြောပါတယ်။အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးညှိနှိုင်းဆွေးနွေးနေမှုတွေစရုပ်ထအကြိမ်နောက်ဆုံးသတ်မှတ်ထားတဲ့အချိန်ကုန်ဆုံးသွားပြီးဖြစ်တဲ့အတိုင်းကြေညာချက်ဇုံတရားထွက်မလာသေးပါဘူး။အမေရိကန်ပြည်ထောင်စုအပါအဝင် P5 Plus 1 လို့ခေါ်တဲ့ကမ္ဘာအင်အားကြီး၅နိုင်ငံအပေါင်းတစ်တိုကကိုယ်စားလှယ်တွေဟာအီရန်ကတာဝန်ရှိသူတွေနဲ့ညတကောင်ကြော်တဲ့အထိအကျိတ်နဲ့ဆွေးနွေးနေကြဆဲဖြစ်ပါတယ်။အကျွေးတွေပြည်နေတဲ့ Greece နဲ့အင်းကြီးဥရောပနိုင်ငံတွေကြာနိုင်ပေါင်းများစွာဆွေးနွေးခဲ့ကြပြီးတဲ့နောက်အကျွေးငွေကြေးအထောက်အကူပေးအစီအစဉ်ကိုသဘောတူလိုက်ကြတဲ့အတွက်တင်းလာနေကကမ္ဘာအစုရှယ်ယာဈေးတန်ဖိုးတွေမြင့်တက်ခဲ့ပါတယ်။
ကမ္ဘာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ချင်ကြခဲ့တာပါဒီမနက်စီစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA American အသံမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ line meter 30 40 49 50နဲ့ AM meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တို့ရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရနေပါ
This program has come to you from the Voice of America, Washington.